Has come to you from the Voice of America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ်နိုဝင်ဘာလ28ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေတရက်ထုတ်လင်းပေးသွားမှာဖြစ်ပါလေရှင်။ဒီကနေ့ညရဲ့အစီအစဉ်မှုကကျမဆုမော်ပါ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါ။ဒီညတထိတ်တန်းရောက်သတင်းတွေကိုမက်ဆုမွန်နဲ့တူတင်ဆက်ပေးပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ Israel Hamas အပြစ်ခတ်ရစေးတပ်တန်းတို့ကို YMP အားပေးနေကြပါတယ်။ Israel နဲ့ပတ်သက်တဲ့လောင်စာတင်သင်္ဘောကိုထိမ့်သိမ်းခဲ့တဲ့သူတွေကို American ရေတပ်ကဖမ်းဆီးခဲ့ပါတယ်။နေဆက်ဒေသမှာအပြစ်ခတ်ရစေးဖို့တရုတ်အစိုးရကသက်ဆိုင်ရာအဖွဲ့အစည်းတွေကိုထပ်မံတိုက်တွန်းတောင်းဆိုနေပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရှမ်းပြည်နယ်မြောက်ပိုင်းမှာညီနောင်မဟာမိတ်အဖွဲ့1329စစ်စင်ရေးကဆက်ပြီးတော့ပြင်းထန်နေပြီးတော့ကားဝင်းတွေကိုဘုံနေကြလို့လူသေဆုံးတဲ့အထိဖြစ်ပွားပါတယ်
။ဘုံတွေအစ်ကိုပွင့်မှာဘုံတုံးလုံးကြာကြာတော့လူတော့ဘယ်ကိုရပြည်နယ်မှာမသိလည်းနဲ့ဒီကြာဆုံးသွားတာကားပြည်တယ်
မူဆက်ဒေတာခံပြောပြပေးခဲ့တာပါရှင်ဒီလိုမျိုးပြင်းပြင်းထန်ထန်တိုက်ခိုက်နေတဲ့ညီနောင်မဟာမိတ်သုံးဘွဲ့ရဲ့စစ်စင်ရေးရှစ်အလားအလာပေါ်မှာတုံ့တက်ချက်နောက်ပြီးတော့ကရင်ပြည်နယ်ဒူပလာခရိုင်ကော့ဂရိတ်ဘက်မှာတော့စစ်ကောင်စီဝန်ထမ်းတွေထွက်ခွာကြဖို့ KNU ကသတိပေးခဲ့ပြီးတဲ့နောက်မှာဝန်ထမ်းတွေတိမ်းရှောင်နေကြတဲ့အခြေအနေရခိုင်နဲ့ချင်းပြည်နယ်ဘက်မှာစစ်ကောင်စီတပ်နဲ့ရခိုင်တပ်တော်တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့အနေအထားဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်
အစ္စရေးနဲ့ဟာမတ်စ်လေးရက်ကြာအပြစ်ခတ်ရစေးရေးအစီအစဉ်ဒီကနေ့နောက်ဆုံးနေ့ရောက်လာချိန်မှာပဲအစ္စရေးကပါလက်စတိုင်းအကျဉ်းသားတွေကိုထတ်လွတ်ပေးပြီးအပြန်အလှန်အနေနဲ့ဟာမတ်စ်ပြည်ဘက်ကတရားခံတွေထတ်လွတ်ပေးဖို့မျှော်လင့်နေကြသလိုအပြစ်ခတ်ရစေးရေးတပ်တန်းထတ်တိုးဖို့လည်းဖိအားပေးနေကြပါတယ်အပြစ်ခတ်ရစေးရေးတပ်တန်းထတ်တိုးဟာမတ်စ်တွေကအရေးအယံပြထားသလိုအစ္စရေးဝန်ကြီးချုပ်ဗဂျမင်နတန်ယာဟုကလည်းအပြစ်ခတ်ရစေးရေးတပ်တန်းတိုးမဲ့ခီးစဉ်ကိုကြိုဆိုကြောင်းနဲ့တနေ့ကိုတရားခံ၁၀ရောက်တိုးပြီးပြန်လွှတ်ဖို့ကိုလည်းတောင်းဆိုထားပါတယ်။အစ္စရေးနဲ့ဟာမတ်စ်စစ်ပွဲ၆ပတ်ကြာပြီးတဲ့နောက်ကနအူးသဘောတူညီချက်တွေအရဟာမတ်စ်အဖွဲ့ကလည်းစုစုပေါင်းတရားခံအယောက်90ကိုလွှတ်ပေးခဲ့တယ်လို့အစ္စရေးကလည်းပါလက်စတိုင်းအကျဉ်းသား150ကိုလွှတ်ပေးခဲ့ပြီးတိုက်ပွဲတွေခိတ္တရက်ခဲ့တာပါ။ကုလသမဂ္ဂကတော့အစ္စရေးနိုင်ငံသား39ဦးပါလက်စတိုင်း119ဦးနဲ့နိုင်ငံသား16ဦးတို့ကိုလွှတ်ပေးခဲ့တယ်လို့တနင်္ဂနွေနေ့နှောင်းပိုင်းကပြောပါရယ်အပြစ်ခတ်ရစေးရေးတပ်တန်းတိုးဖို့အတွက်အမေရိကန်၊အီဂျစ်နဲ့ကာတာတို့ကဥဆောင်ပြီးတော့စော်ဩနေကြတာပါအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဂါဇာကမ်းမြောင်ဒေသကလိုအပ်နေတဲ့သူတွေကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးစခန်းတွေမှာအကူအညီတွေထပ်တိုးလာတာကိုဆက်လက်မြင်တွေ့နိုင်မှုကကျွန်တော်တို့ရဲ့ရည်မှန်းချက်ပါလို့သတင်းတောက်တွေကိုတနင်္ဂနွေနေ့မှာပြောကြားခဲ့ပါရယ်ဒါအပြင်သမ္မတဂျိုးဘိုင်ဒန်ဟာတရားခံလွတ်မြောက်ရေးအတွက်အစ္စရေးဝန်ကြီးချုပ်ဗဂျမင်နတန်ယာဟုနဲ့တနင်္ဂနွေနေ့ကဖုန်းခေါ်ဆိုဆွေးနွေးခဲ့ကြတယ်လို့အင်ဂျူရောရဲ့ကြေညာချက်မှာဖော်ပြထားတယ်လို့ဂါဇာကမ်းမြောင်ဒေသမှာနောက်ထပ်လူသားချင်းစာနာတဲ့အကူအညီတွေထပ်တိုးပေးဖို့လိုအပ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ရှင်
အစ္စရေးနဲ့ပတ်သက်တဲ့လောင်စာတင်တင်မော်ဒဇင်ကိုယီမင်နိုင်ငံရဲ့ကမ်းလွန်မှာလက်နက်ကင်တချို့ကစီးနင်းသိမ်းပိုက်ခဲ့ပေမဲ့နောက်ပိုင်းမှာတော့ပြန်ပြီးတော့လွတ်ပေးလိုက်တယ်လို့လက်နက်ကင်တွေကိုလည်းအမေရိကန်ရေတပ်ကဖမ်းဆီးမိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်။တစ်ချိန်တည်းမှာပဲအေဒင်ပင်လယ်ကွေ့မှာဟူသီသဘုံတွေထိန်းချုပ်ထားတဲ့ယီမင်နိုင်ငံဘက်ကနေပစ်လိုက်တဲ့ပယ်ထိန်သုံးဒုံးနှစ်စင်အမေရိကန်စစ်သမောနာကိုကျခဲ့ပါရယ်။အစ္စရေးဟာမတ်စ်စစ်ပွဲနဲ့ဆက်နွယ်ပြီးတော့တင်မော်တွေကိုတိုက်ခိုက်တာတွေကိုပိုးပြီးတော့မှကြုံလာရနေပါတယ်။ယီမင်မှာနိုင်ငံတကာအသိအမှတ်ပြုထားတဲ့အစိုးရအဖွဲ့ကတော့အီရန်တို့ကြောထောက်နောက်ခံပေးထားတဲ့သဘုံတွေတင်မော်ကိုပြန်ပေးဆွဲဖို့တိုက်ခိုက်တာလို့အပြစ်တင်ပါတယ်။မြို့တော်ကိုထိန်းချုပ်ထားတဲ့သဘုံတွေကတော့သူတို့လက်ချက်မဟုတ်ဘူးလို့ညင်းဆိုပါတယ်။အမေရိကန်စစ်သည်မော်နာကိုကြားခဲ့တဲ့မဆိုင်တုံးနဲ့ပြစ်ခတ်မှုကလည်းသူတို့လက်ချက်ပါဆိုတာကိုဝန်ခံပြောဆိုခြင်းမရှိပါဘူး။ Zodit Maritime တင်မော်ကုမ္ပဏီကနေပြေးဆွဲနေတဲ့ Liberia နိုင်ငံအလန်တင် Central Park တင်မော်ပေါ်မှာတော့နိုင်ငံပေါင်းစုံကတင်မော်သား22ဦးပါသွားပါတယ်လို့ကုမ္ပဏီကပြောပါတယ်။အမေရိကန်ရေတပ်ကကြားဝင်ပြီးတော့ဟန်တားခဲ့တာကြောင့်တင်မော်ကိုစီးနင်းသိမ်းပိုက်ထားတဲ့လက်နက်ကိုင်တွေထွက်ပြေးသွားပြီးတဲ့နောက်မှာတော့လိုက်လံဖမ်းဆီးနိုင်ခဲ့တယ်လို့ American စစ်တပ်အလဲပိုင်းဒေတာကုတ်ကဲရေးဌာနကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်ရှင်။
အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာ NATO Ukraine Council ရဲ့ပထမဆုံးနိုင်ငံသားရေးဝန်ကြီးအဆင့်အစည်းအဝေးအပါအဝင် NATO အဖွဲ့ရဲ့နိုင်ငံသားရေးဝန်ကြီးအစည်းအဝေးတွေကိုတက်ရောက်ဖို့အတွက် Belgian နိုင်ငံ Brussels မြို့ကိုဒီကနေ့ပဲသွားခဲ့ပါတယ်။ Ukraine နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာနိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာတော့ဝန်ကြီးဘလင်ကင်ဟာရုရှားရဲ့ရန်လိုမှုကိုတိုက်ဖြတ်နေတဲ့ယူကရိန်းအပေါ်မှာ NATO အဖွဲ့ရဲ့ခိုင်မာတဲ့ဂရုကဝတ်ကိုမီးမောင်းထိုးပြမှာဖြစ်တယ်လို့ဖော်ပြထားပါတယ်။အနောက်ဘော်လ်ကန်ဒေသမှာဒီမိုကရေစီနဲ့ဒေသရင်းတည်ငြိမ်မှုအတွက်အမေရိကန်ရဲ့ထောက်ခံမှုကိုအလေးပေးသွားမှာဖြစ်တယ်လို့ရှင်းနှစ်ဇူလိုင်လမှာလုံးမဲ့ဝါရှင်တန်ထိပ်သီးအစည်းအဝေးပွဲမှာလည်းဒီအကြောင်းအရာကိုဦးစားပေးဆွေးနွေးမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စနေနေ့တုန်းကတော့ယူကရိန်းပေါ်ကျူးကျော်စစ်စတင်ခြင်းကစလို့အကြီးမားဆုံးအဖြစ် Kiev မြို့တော်ကိုအဝေးထိန်း drone တွေနဲ့တိုက်ခိုက်ခံခဲ့ရတာပါ6နာရီကြာ၄ချောင်းတိုက်ခိုက်မှုအတွင်းရုရှားကပစ်ခတ်ခဲ့တဲ့ Iran လို့ Shahed drone 85စင်းနဲ့က84စင်းကိုကြားဖြတ်ပစ်ချခဲ့တယ်လို့ Ukraine ကပြောပါတယ်ရုရှားဟာမနစ်ဆောင်းရာသီမှာ၄ချောင်းတိုက်ခိုက်မှုတွေမှာအရေးပါတဲ့အခြေခံအဆောက်အုံတွေကိုပိတ်မှတ်ထားနိုင်တယ်လို့ Ukraine ဘက်ကပြီးခဲ့တဲ့သတင်းပတ်တွေထဲမှာပဲသတိပေးထားပါတယ်
လာမယ့်ဆောင်းရာသီမှာရုရှားကတိုက်ခိုက်မဲ့အရေးစိုးရိမ်နေတဲ့ယူကရိန်းရဲ့ဓာအပိစနစ်ဟာနှင်းမုံတိုင်းဒဏ်သင့်ခဲ့တာကြောင့်မြို့ရွာပေါင်း2000ကျော်လျှက်စစ်မီပြတ်တောက်မှုတွေနဲ့ကြုံနေရပါတယ်။ယူကရိန်းအလဲပိုင်းနဲ့တောင်ပိုင်းမှာတော့မုံတိုင်းဒဏ်ကိုအဆိုးအဝါဆုံးခံနေရတာပါ။ဒေသ16ခုကမြို့တွေမှာမီးပြတ်နေတယ်လို့ပြည်ထောင်ဝင်ကြီးဌာနကပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကတော့တနင်္ဂနွေနေ့တုန်းကနိုင်ငံကိုပြောတဲ့ညစဉ်မိခွန်းထဲမှာဓာတ်အားပေးစနစ်ပြန်ပြီးတော့ကောင်းအောင်ကြိုးပမ်းနေသူတွေကိုကျေးဇူးတင်စကားပြောကြားခဲ့ပါတယ်ခက်ခဲတဲ့အခြေအနေမျိုးမှာရုရှားတို့ရဲ့ကျူးကျော်စစ်ကိုရင်ဆိုင်နေရတဲ့တပ်ဖွဲ့ဝင်တွေရဲ့အထူးကျေးဇူးကိုသိရလိမ့်မယ်လို့လည်းထည့်သွင်းပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့နှစ်ဆောင်းရာသီတုန်းကရုရှားကယူကရိန်းရဲ့ဓာတ်အားပေးစနစ်အခြေခံအဆောက်အုံတွေကိုထပ်ခါတလဲလဲတိုက်ခိုက်ခဲ့ရာကနေလျှက်စစ်မီးပြတ်တောက်မှုတွေနဲ့ကြုံခဲ့ရပြီးတော့အချိန်ချင်းပြင်ဆင်ခဲ့တာပါတစ်ချိန်တည်းမှာပဲဒီကနေ့ထုတ်ပြန်တဲ့ဗီဒိန်ကာကွယ်ရေးဝင်ကြီးဌာနရဲ့ယူကရိန်းအရေးနေ့စဉ်ထောက်လှမ်းရေးအစီအစဉ်ခံစားမှာတော့လွန်ခဲ့တဲ့သတင်း6ပတ်အတွင်းရုရှားဟာစစ်ပွဲအတွင်းမှာတေကျေထိခိုက်မှုနှုတ်အများဆုံးဖြစ်ခဲ့ပုံရတယ်လို့ဖော်ပြထားပါတယ်ရှင
်ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တင်းလာညာ VO ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာအဓိကကျတဲ့နေကြားဂိတ်တွေကိုတိုင်းသာလက်နက်ကင်မဟာမိတ်၃ဘွဲကတင်ပိုက်ခဲ့ပြီးတဲ့နောက်နယ်စပ်ဒေသမှာအပြစ်ခတ်ရဲစဲဖို့တရုတ်အစိုးရကသက်ဆိုင်ရာအဖွဲ့အစည်းတွေကိုထပ်မံတိုက်တွန်းတောင်းဆိုနေပါတယ်။တချိန်ထဲမှာနေဆက်တိုက်ပွဲတွေကြောင့်အရေးပေါ်အခြေအနေတွေဖြစ်လာရင်တုံ့ပြန်နိုင်မှုရည်ရွယ်ပြီးတောင်ပိုင်းဒေသမှာပုံမှန်စီးရေးလေ့ကျင့်မှုတွေဆက်လက်လှုပ်ဆောင်သွားမယ်အကြောင်းတရုတ်စစ်တပ်ကပြောဆိုထားပါတယ်။နိုဝင်ဘာလ25ရက်နေ့ကလေးကတရုတ်စစ်တပ်ကမြန်မာနယ်စပ်မှာစီးရေးလေ့ကျင့်တာတွေလှုပ်ဆောင်နေတာပါ။ဒီလိုစီးရေးလေ့ကျင့်မှုတွေလှုပ်ဆောင်နေချိန်မှာပဲပြီးခဲ့တဲ့ရက်ပိုင်းအတွင်းကနှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးမှာအရေးပါတဲ့မူဆယ်ကျင်းစန်းကြော့နယ်စပ်ဂိတ်ကောင်းဝင်းတဲ့ကိုလက်နက်ကြီးကြီးကြပြီးပောက်ကွဲတဲ့အတွက်ကုန်တင်ကအများပြားနဲ့ကုန်တွေမီးလောင်ပျက်စီးဆုံးရှုံးခဲ့ရပါတယ်။စစ်ကောင်စီဘက်ကညီနောင်၃ဖွဲ့ခေါ်တဲ့တိုင်းသားအဖွဲ့တွေကိုအကြမ်းဖက်တောင်းကျမ်းသူတွေတို့လိုတုံ့နှုံပြီးတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးနဲ့အကျိုးစီးပွားကိုထိခိုက်အောင်ရည်ရွယ်ပြီးတိုက်ခိုက်တာတွေလုပ်နေတာဆိုပြီးစွပ်စွဲထားပါတယ်။ညီနောင်သုံးဖွဲ့ကတော့အရက်သားပြည်သူတွေလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တပ်ဖြတ်ခံနေရတဲ့စစ်ကောင်စီရဲ့စခန်းတွေကိုတိုက်ခိုက်သိမ်းပိုက်နေတဲ့အကြောင်းပြောဆိုထားပါတယ်ဒီတော့တွင်မြန်မာနိုင်ငံနေရာတော်တော်များများမှာဒီကနေ့လည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်ရှင်
တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးပြန်ပြီးတော့မှထူထောင်နေတဲ့ကာလတုန်းကဖြတ်သိမ်းခဲ့တဲ့ရှေ့တန်းကင်းစခန်းတွေကိုမြောက်ကိုရီးယားဘက်ကပြန်ပြီးတော့မှအသုံးပြုနေပါတယ်လို့တောင်ကိုရီးယားစစ်တပ်ကဒီကနေ့ပြောလိုက်ပါတယ်မြောက်ကိုရီးယားကမကြသေးခင်ကပဲထောက်လန်းရင်ဂျိုဒူလွှတ်တင်ခဲ့တဲ့အပေါ်ရန်လိုမှုတွေမြင့်တက်နေချိန်မှာပဲပြန်လည်အသုံးပြုတာဖြစ်ပါတယ်ရှေ့တန်းစစ်မျက်နှာမှာထိတ်တိုက်တွေ့မှုကိုဖြေလျော့ဖို့ရည်ရွယ်တဲ့2018ခုနှစ်တုန်းကသဘောတူညီချက်တွေအရဆိုရင်လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့စစ်မဲ့ဆုံးမှာကင်းစကန်၁၁ခုကိုဖျက်သိမ်းတာလက်နက်ဖျက်သိမ်းတာတွေလုပ်ခဲ့ကြတာပါဒါပေမဲ့အခုချိန်မှာတော့နှစ်နိုင်ငံစလုံးကဒီသဘောတူညီချက်ကိုပယ်ဖျက်မဲ့အလားအလာမှာရှိနေပါတယ်အရင်တုန်းကဖျက်သိမ်းထားတဲ့စခန်းတွေရှိတဲ့နေရာမှာမြောက်ကိုရီးယားကကင်းစကန်တွေပြန်ဆောက်နေပြီးတော့တပ်ဖွဲ့ဝင်တွေနဲ့လက်နက်ကြီးတွေလည်းနေရာချထားတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ် 2018 သဘောတူညီချက်မှာတော့လေရင်မပြန်တမ်းရဇုံနဲ့စစ်မဲ့ဂျာခန်ဇုံတွေမှာဝေဟင်စောင့်ကြည့်တာနဲ့ပြစ်ခတ်လေ့ကျင့်မှုတွေကိုရပ်တန့်ထားသလိုရှေ့တန်းကင်းစခန်းတွေနဲ့မြေမြုံမိုင်းတချို့လည်းဖယ်ရှားခဲ့ကြပါတယ်ရှင်
တရုတ်စစ်တပ်ထံမှလက်နက်ချဖို့ဂရီးပြုထားတဲ့ဗီဒီယိုရိုက်ကူးသူ2ဦးအပါအဝင်ထိုင်ဝမ်စစ်တပ်မှလက်ရှိတာဝန်ထမ်းဆောင်နေစေတဲ့စစ်မှုရဟောင်းအရာရှိ10ဦးကိုတရုတ်အစိုးရအတွက်တရှို့လုပ်မှုနဲ့ဒီကနေ့ဆွဲချက်တင်လိုက်တယ်လို့အစိုးရရှိနေတွေကပြောပါတယ်ဆွဆွဲခံရသူ3ဦးကတော့စစ်ဘက်ဆိုင်ရာသတင်းအချက်အလက်တွေကိုစုဆောင်းဖို့အတွက်လက်ရှိတာဝန်ထမ်းဆောင်နေတဲ့စစ်မှုထမ်းတွေကိုစီယုံခဲ့ကြောင်းထိုင်ဝမ်အစိုးရရှေ့နေရုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။4ဦးကတော့စစ်တပ်ရဲ့လျှို့ဝှက်ချက်အများအပြားကိုငွေရဖို့ရောင်းစားခဲ့တယ်လို့ဖော်ပြထားပြီးမယ်။ဘလို့လျှို့ဝှက်ချက်တွေဆိုတာကိုတော့အသေးစိတ်ဖော်ပြထားတာမရှိပါဘူး။လက်ရှိတာဝန်ထမ်းဆောင်နေတဲ့အရာရှိ2ဦးကတော့တရုတ်စစ်တပ်ထံမှလက်နက်ချဖို့လိုလားကြောင်းပြောဆိုထားတဲ့စိတ်သက်စစ်ဆင်ရေးဗီဒီယိုတစ်ခုကိုရိုက်ကူးခဲ့တယ်လို့လည်းဆွဆွေးထားပါဗျ။နောက်ဆုံးတူကတော့လုပ်ငန်းဝင်ကစစ်ဘက်ဆိုင်ရာလျှို့ဝှက်ချက်တွေကိုခိုးယူခဲ့တယ်လို့ဆွဆွေးခံထားရတာပါ။တာဝန်ထမ်းဆောင်နေစစ်မှုထမ်းတွေအနေနဲ့တရုတ်ကွန်မြူနစ်ပါတီကိုတစ်ဆာခံမှုလုပ်တာဟာအလွန်ဆိုးဝါးတဲ့လုပ်ရက်လို့လည်းအစိုးရရှိနေတွေကပြောထားပါဗျရှင်။
ဘင်္ဂလားဒေ့ရှ်အစိုးရဟာ2024ခုနှစ်အထွေထွေရွေးကောက်ပွဲကျင်းပဖို့မတိုင်ခင်မှာပဲအတိုက်ခံပါတီတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းခဲ့တယ်လို့တက်ကြွလှုပ်ရှားသူ1000နီးပါးကိုလည်းဖမ်းဆီးခဲ့တယ်လို့ HRW လူခွေးစောင့်ကြည့်အဖွဲ့ကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ဒါ့အပြင်အမျိုးသားရေးပါတီ BNP အပါအဝင်ဖမ်းဆီးခံထားရသူထောင်နဲ့ချီလဲဆွဲချက်တင်ခံထားရတယ်လို့ပြောပါတယ်။BNP ပါတီရဲ့အဆိုအရဆိုရင်တော့သူတို့ပါတီဝင်5သန်းနဲ့ကထက်ဝက်လောက်ကနိုင်ငံရေးလှုံ့ဆော်မှုတွေနဲ့တရားစွဲဆိုခံထားရတယ်လို့ပြောပါတယ်လူဦးရေတန်း190လောက်ရှိတဲ့ဘင်္ဂလားဒေ့ရှ်မှာလာမယ့် January 9ရက်နေ့မှာအထွေထွေရွေးကောက်ပွဲကျင်းပဖို့စီစဉ်ထားပြီးတော့လက်ရှိဝန်ကြီးချုပ်ရှိတ်ဟာစီနာက၄ချိန်ဇက်တိုက်အာဏာကိုဆက်ကင်ထားဖို့မျှော်လင့်နေတာဖြစ်ပါတယ်ရှင် တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျွန်မဆူမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့မူဆယ်105မိုင်ကုံသွဲရေးဇုံနာမှာတိုင်းရင်းသားမဟာမိတ်လက်နက်ကိုင်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေအတော်လေးပြင်းထန်နေတဲ့သတင်းကိုတင်ပြပေးကြပါမယ်။တရုတ်နိုင်ငံနဲ့နယ်စပ်မြန်မာနိုင်ငံရဲ့အဓိကနယ်စပ်ကုံသွဲရေးလမ်းကြောင်းဖြစ်တဲ့မူဆယ်105မိုင်ကုံသွဲရေးဇုံဤမှာတိုင်းရင်းသားမဟာမိတ်လက်နက်ကိုင်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲတွေတော်တော်လေးပြင်းထန်ပြီးတော့အရက်သားထိခိုက်သေးဆုံးမှုတွေရှိနေပါတယ်လို့ဒေသခံတွေကပြောပါတယ်။ COVID-19 ကပ်ရောဂါကာလနောက်ပိုင်းပြန်လည်နှလန်းထူလာကစားမူဆယ်တရုတ်မြန်မာနယ်စပ်ကုံသွယ်ရေးဟာအခုလိုမျိုးပြင်းထန်နေတဲ့တိုက်ပွဲတွေကြောင့်အခုခါမှာရပ်တန့်သွားပါတယ်။မူဆယ်105မိုင်ကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစံကျော်ပြောပြပေးပါရှင်။
မြောက်ပိုင်းမှာမိတ်၃ဖွဲ့ဟာမူဆယ်105မိုင်ကုံသွဲရေးဇုံနာမှာရှိတဲ့ဇေဒီကုန်းလို့ခေါ်တဲ့တက်စကန်တစ်ခုကိုတနင်္ဂနွေနေ့ကတင်ပိုက်လိုက်ပြီးနောက်လက်နက်ကင်တွေရှိတယ်လို့ယူဆတဲ့နေရာတွေကိုစစ်ကောင်စီကလေရင်နဲ့အကြိမ်များစွာဘုံကျဲခဲ့တယ်လို့မူဆယ်ဒေသခံတချို့က VOA ကိုပြောပါတယ်။နှစ်ဖက်ပစ်ခတ်မှုကြားမှာနယ်စပ်ကကုန်လောင်တွေအပါအဝင်ကုန်ကားတချို့ထိမှန်ခဲ့ပြီးရင်မောင်းတူဦးလည်းတိတ်ဆုံးခဲ့ကြောင်းမူဆယ်ဒေသခံတူဦးက VOA ကိုပြောပါတယ
်။မြောက်ကမင်းရကုံသွဲရေးအစ်ဖို့ကွင်းမှာဘုံတုံးလုံးကြတယ်ကျတော့လူတော့ဘယ်ကိုရပြည်နေမှာဒီလည်းနဲ့ဒီကြောင်ဆုံးသွားတာကားပြည်ဒီကားလည်းပေါ်ပါထိကြတော့တယ်အစောကြီးပြည့်စီသွားတော့ဟိုတပည့်ကိုရလည်းဒုံးနဲ့လာပြည့်နေတာဒုံးနေရလည်းကျွန်တော်တို့ပန်းကျဲတယ်ကျဲနေတော့အဲ့တော့လည်းဘူလင်းနဲ့လာပြရ
လက်ရှိမှာမြောက်ပိုင်းမှာမိတ်၃ဖွဲ့ကသူတို့တိမ့်ပိုက်ရရှိထားတဲ့ဇေဒီကုန်းကနေစစ်ကောင်စီရဲ့နောက်ထပ်စခန်းဖြစ်တဲ့ဗျူဟာကုန်းကိုဒီနေ့တနင်္လာနေ့မနေ့မှပြစ်ခတ်တိုက်ခိုက်နေကြောင်းသူကပြောပါတယ်ရင်ဆိုင်တိုက်ပွဲပုံစံမဟုတ်ပဲဒရုန်းတွေလက်နက်ကြီးတွေနဲ့လူနေရက်ွက်တွေကိုကြော်ပြီးအပြန်အလှန်ပစ်ခတ်နေတာဖြစ်လို့အရက်သားတိုက်ဆုံမှုတချို့ရှိနေကြောင်းလည်းပြောဆိုထားပေမဲ့တိကျအတည်ပြုလို့တော့မရပါဘူးနှစ်ဖက်အဖွဲ့တွေပစ်ခတ်နေတဲ့ကြားမှာမူဆွဲကုန်တရေကတိတိကျွင်းနေရတယ်လူနေရက်ွက်တွေရှိနေကြောင်းသူကပြောပါတယ
်ဟိုပေါ့ဟိုဒီလက်နက်ကြီးဆိုတာလည်းဟိုပြည်တဲ့တန်ပေါ်ပြန်လှမ်းပြီးတော့ဟိုပစ်တဲ့အခါမှာဒီလူနေအင်းကြီးရတဲ့ကြီးဝင်တဲ့ကြားတယ်ရှိတယ်ဒီကကတော့ပြောကဘလို့ပြောမလဲဒီလိုပြလူတွေရီဘက်နောက်ပိုင်းမှာပြစရဲ့အတွေ့အကြုံမြန်ဝါထင်းနဲ့မတွေ့ရတော့ဟိုကျွန်တော်တို့ဟိုတတိယကျုံညီပန်းဖို့သူတို့ဖောက်နေတော့သူပြစ်တာတော့ဘုံလား
ပြီးခဲ့တဲ့ရက်ပိုင်းကလည်းမူဆယ်ကုံသွဲရေးဆောင်မှာရှိတဲ့ကျင်စန်းကြော့ကုံကားဝင်းတဲ့ကိုနိုဝင်ဘာလ23ရက်မနက်ပိုင်းကလက်နက်ကြီးကြီးကြပြီးကားအစီးတရာနီးပါးပျက်စီးခဲ့ပါတယ်။အဲဒီနောက်တရုတ်ယူနယ်အစိုးရကသူ့နိုင်ငံသားတွေကိုမြန်မာနိုင်ငံတဲကအ мян ဆုံးထွက်ခွာဖို့တတိပေးခဲ့ပါတယ်။အဲ့ဒီမြန်မာနယ်စပ်တခြားမှာတရုတ်ပြည်သူလွတ်မြောက်ရေးတပ်မတော် PLA ရဲ့စစ်ရေးလေ့ကျင့်မှုတွေစတင်ခဲ့ပါတယ်။ စစ်စင်စားခဲ့တာတလတင်းတင်းပြည့်တဲ့နေ့မှာကျင်းစန်းကြော့နေဆက်ကုံတွေကိုတင်ပိုက်နိုင်ခဲ့တယ်လို့မြောက်ပိုင်းမဟာမိတ်၃ဘွဲ့ကမနေ့ကတနင်္ဂနွေနေ့မှာထုတ်ပြန်ထားပါတယ်။တရုတ်အစိုးရမျှော်လင့်နေတဲ့ကြားဖြန့်အွန်လိုင်းရာဇဝတ်လုပ်ငန်းတွေရှင်းလင်းနေတဲ့အတူမြန်မာနိုင်ငံကဆက်အာဏာရှင်ဖြုတ်ချရေးရည်ရချက်တွေနဲ့သူတို့ရဲ့စစ်စင်ရေးကိုစတင်ခဲ့ကြတာပါ။အာနာသိမ့်မိကလေးကရိုင်နေနေတဲ့မြန်မာတရုတ်နယ်စပ်ကုံတွေကြီးကလည်းစစ်ရေးအရှိန်မြင့်လာတာနဲ့အတူလုံးဝရက်တန့်သွားပြီဖြစ်ပါတယ်။တရုတ်ဘက်ကလည်းလူအဝင်ထွက်ကလွဲလို့ဘာမှမရှိတော့ကြောင်းမူဆယ်ကုံတွေတူကပြောပါတယ
်။လုံးဝဦးကျက်သွားတာကုံတွေဘက်နဲ့ဆရာနဲ့ပတ်သက်လာရင်ရက်တော့ပါလေ။ဒါအခု loss ဒီမူဆယ်နဲ့ကြက်ကောင်ဝေဖို့တော့ဒေတာတို့တွန်းပြီးပါလေ။ဒါပေမဲ့ဒီတပတ်ကတို့ဒီစောက်ဝင်တို့တော့နေရန်တော့လာလို့တော့ရပါတယ်။ဒီကုံကလုံးဝမရှိပါဘူးခင်ဗျာ။ဒါပိတ်လဲပိတ်ထားပါတယ်သူ loss တယ်လေ။
အခုဆိုရင်တရုတ်နိုင်ငံရဲ့တပတ်လက်ပတ်ခွင့်ကိုလည်းရုံးရင်းစံခတ်အခြေအနေတွေကြောင့်မြန်မာဘက်ကတုံ့ပြန်နံပါတ်ပေးတာကိုဒီဇင်ဘာလ4ရက်အထိကြိုပေးထားပါတယ်။စစ်ပွဲတွေကြောင့်မူဆယ်ကိုရောက်လာတဲ့တရုတ်ပြည်သွားမဲ့မြန်မာနိုင်ငံသားအရေးတွက်ကလည်းအရင်ကထက်အများကြီးရော့ကျသွားတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ခင်ဗျာ။
ဒါကတော့မူဆယ်105မိုင်ကုံသွဲရေးဇုံနီမှာတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုစံကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်တည်းပါပဲဒီလိုမျိုးညီနောင်မဟာမိတ်၃ဘွဲ့ရဲ့စစ်စင်ရေးရှေ့အလားအလာပေါ်မှာသုံးသက်ချက်အမြင်တွေကိုစူးစီးတင်ပြပေးခြင်းပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဘွဲ့ရဲ့စစ်ကောင်စီပေါ်မှာပြစ်မှတ်ထားတဲ့စစ်စင်ရေးတွေဒီကနေ့တလပြေပါပြီ။တလပြေတဲ့အချိန်မှာပဲတနိုင်ငံလုံးအတိုင်းအတာနဲ့အရှိန်မြင့်မှုပြင်ဆင်နေကြောင်းလည်းပြောပါရယ်။ဒါပေမဲ့လည်းတနိုင်ငံလုံးအတိုင်းအတာအထိကြဲကြဲပြန့်ပြန့်စစ်စင်နိုင်မှုဆိုရင်တခြားလက်နက်ကိုင်အဖွဲ့စည်းတွေနဲ့လည်းလက်တွဲပူးပေါင်းမှုလိုအပ်တယ်လို့တိုက်ခိုက်မှုတွေရပ်ဖို့တိုက်တွန်းနေတဲ့တရုတ်နိုင်ငံရဲ့အခမ်းကဏ္ဍကိုလည်းတွက်ချက်ထားဖို့လိုမယ်လို့အကဲခတ်တွေကသုံးသပ်ပါတယ်။ညီနောင်မဟာမိတ်၃ဘွဲ့ရဲ့စစ်စင်ရေးရှေ့အလားအလာပေါ်အကဲခတ်တွေရဲ့သုံးသပ်ချက်အမြင်တွေကိုစုစည်းပြီးတော့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုခင်မောင်စိုးမင်းတင်ပြပေးပါမယ်
။ကိုကန် MNDAA တအန်း TNLA နဲ့ရခိုင် AA တို့ပါဝင်တဲ့ညီနောင်မဟာမိတ်၃ဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးကိုရှမ်းပြည်နယ်မြောက်ပိုင်းဒေသကစတင်ခဲ့ရာကတလတာကာလအကြာမှာမြို့ချောင်းမြို့ကိုသိမ်းယူခဲ့ပြီးစစ်ကောင်စီတပ်စခန်းအကြီးအသေးပေါင်း190ကျော်သိမ်းယူခဲ့ကြောင်းကြေညာခဲ့ပါတယ်။တလကျော်ကြာတိုက်ပွဲတွေပြင်းထန်လာရာက Nationwide Operation နိုင်ငံလုံးဆိုင်ရာစစ်စင်ရေးအဖြစ်နိုဝင်ဘာလ28ရက်ဒီကနေ့မှာတဆင့်တက်လမ်းမှာဖြစ်ကြောင်းကြေညာခဲ့ပါတယ်။ညီနောင်မဟာမိတ်အဖွဲ့အစည်းနဲ့တနိုင်ငံလုံးအတိုင်းအတာနဲ့စစ်စင်ရေးအဆင့်တက်ရောက်မဲ့အလားအလာနဲ့ပတ်သက်ပြီးနိုင်ငံရေးသုံးသပ်သူဦးတန်းစိုးနိုင်ကအခုလိုပြောပါတယ်
။ရှမ်းမြောက်မှာရှိတဲ့ဒေသလွတ်မြောက်ရေးလုပ်ငန်းတွေဟာတပီလုံးမှာရှိတဲ့အခြားသောတိုင်းနယ်ပြည်နယ်က PDF ကျင်းနဲ့တိုင်းသားလက်နက်ကိုင်အဖွဲ့ရှိစီရဲ့လှုပ်ရှားမှုနဲ့ပေါင်းစပ်ထိုင်မှုအတွေ့တွေ့ရမယ်အဆင့်တစ်ဆင့်တွေ့ပါသေးတယ်။အဲ့ဒါပြီးမှတပီလုံးစစ်စင်ကြီးဆိုတဲ့စီမံကိန်းကြီးကိုကောင်းထည့်ပေါ်နိုင်မှာပါ။အခုတော့တပီလုံးကတော့တိုက်နေတာမှန်တယ်ဒါပေမဲ့တပီလုံးကံလန်ထိုးစစ်စင်ခဲ့တဲ့စစ်မဟာဗျူဟာရဲ့လို့မရှိသေးပါဘူးလုံးလည်းမလုံနိုင်သေးပါဘူးအဲ့ဒီအချင်းကြီးတစ်ခုရောက်ပြီးမှတကယ်တပီလုံးဆိုင်တာစင်ငါဗျူဟာထိုးစစ်ကြီးတစ်ခုရှင်းနေနိုင်မှာဖြစ်ပါတယ
်ညီနောင်မာမိတ်အဖွဲ့အနေနဲ့အရှိမြောက်တိုင်းစစ်ဌာနချုပ်အခြေဆိုင်ရာလာရှိုးမြို့ကိုထိန်းချုပ်နိုင်ပြီးပြင်ဦးလွင်ကိုကျော်ဖြတ်ဖို့ကလည်းကြီးမားတဲ့စိန်ခေါ်မှုအဖြစ်တည်ရှိနေဆဲဖြစ်တယ်လို့ပြောပါတယ်။လက်ရှိတရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေဖြစ်ပွားတာရက်ဆိုင်တာပုံမိုကျယ်ပြန့်လာတာတွေဟာတရုတ်နိုင်ငံနယ်ပယ်ပတ်သက်ဆက်နွယ်မှုရှိသလားဆိုတဲ့အမြင်တွေအပေါ်မှာလည်းဦးတန်းစိုးနိုင်ကအခုလိုသုံးသပ်ပါတယ်
။တရုတ်ကတော့ပါဝင်ပတ်သက်မယ်လို့ကျွန်တော်တော့မယူဆပါဘူး။ဒါကတော့ဟိုအနောက်နိုင်ငံကမီဒီယာတွေနဲ့ပညာရှင်တွေကသုံးသပ်နေတာတော့ရှိတယ်။ဒါပေမဲ့တရုတ်ကအဲ့လိုလုံးလုံးလုံးလုံးချမ်းရှိတယ်ဆိုတော့ဒီအော်ဒါကျွမ်းမှုတွေအများစုတွေပေါ့ဗျာ။နောက်ပိုင်းက FNCC အခွင့်အရေးတွေနဲ့ဆက်ဆက်ပြီးသူလူချင်းတဲ့ပုံစံပုံပေါ်ရင်းဖို့တော့စူးစမ်းတာကိုရှင်းအောင်ဖြေပါလိမ့်မယ်။ဒါပေမဲ့ကျုပ်ကြီးကဗမာပြည်အသင်းမှာအခုတိုက်ရိုက်ပါဝင်ရွှတ်ခွက်မှုတွေတော့ဒီအစီအစဉ်တွေကိုကျုပ်ကဆင်ခြင်တာတို့မိစိမ့်ပြတာတို့မိနီပြတာတို့ဆိုတဲ့သိစားရင်ကျွန်တော်ကတော့ဟိုအယုံကြည်ရှိတယ်
စစ်ကောင်စီအနေနဲ့ငြိမ်းချမ်းရေးဆွေးနွေးနေတဲ့ NCA အပြစ်ရစာချုပ်လက်မှတ်ရေးထိုးထားတဲ့ PPSD ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ကဗိုလ်မှူးကြီးခွန်ဥက္ကာကလည်းရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါဗျာ။ဟော
ကျွန်တော်တော့မှတ်ချက်ပေးဖို့ခက်ပါတယ်။ဘာကြောင့်လဲဆိုတော့တို့ယူမှန်းချက်ဘယ်လောက်ဖိထားလဲတော့မသိဘူးလေ။အဲတခုကနောက်ကွယ်ကပြောနိုင်တာကတော့တရုတ်နိုင်ငံနဲ့လက်ရှိအစီအစဉ်နဲ့သက်ဆိုင်ရေးဘလောက်ကောင်းမွန်လဲဘလောက်မကောင်းဘူးဆိုတော့ပေါ်တော့မူတည်ပြီးတော့ကျေကျန်နိုင်တယ်ရှည်လျားနိုင်တယ်လို့ပြောတော့ရှိတာသက်ဆိုင်ရေးကောင်းတယ်စ ဆိုရင်တော့တုံ့ပြန်နိုင်တာပေါ့အဲ့နှမျိုးတော့ရှိတယ်လို့ယူဆပါ
ညီနောင်မမိတ်အဖွဲ့တွေကလည်းရှမ်းပြည်မြောက်ပိုင်းဒေသမှာတစ်တုံညာနှစ်ခွန်စစ်စင်ရေးစားလိုက်တဲ့နောက်ပိုင်းမှာတော့စကိုင်းမန္တလေးချင်းနဲ့ကရင်နီဒေသတွေမှာလည်းစစ်ရေးအရှိန်မြင့်တင်လာခဲ့ပါတယ်ဒီလိုအခြေအနေမှာမြန်မာပြည်ရဲ့ပြဿနာကိုတွဲဆုံဆွေးနွေးအဖြေရှာဖို့တော့အခက်အခဲရှိနိုင်တယ်လို့လည်းပုံမှုကြီးခွန်ဦးကာကဆက်ပြောပါတယ
်လောလောဆယ်ဆယ်တော့မရှိသေးဘူးခင်ဗျာဒါကြောင့်လည်းဆိုတော့ဒီဟိုနည်းနည်းလေးအပါရတဲ့လူအရတို့ပါတယ်ခင်ဗျာဒါကလည်းဆုံရှုံတဲ့လူအရတို့မကြည့်နိုင်သေးဘူးမကြည့်ဘဲနှောင်းမယ်စပီးခင်ဗျာမကန်ကျင်သေးနဲ့ဥပဒေကိုပဲမောင်းပြေရရင်တော့စကားပြောဘူးတော့နည်းနည်းလေးခက်အောင်မလို့ခင်ဗျာ
ဒီရပိုင်းမှာတော့အင်ဒိုနီးရှားနိုင်ငံရဲ့အာဆီယံတဘာပရိအဖြစ်ဆောင်ရွက်နေတဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ယုံကမြမအကြက်တဲကိုဖြည့်ရှင်းနိုင်ရေးအတွက်ຫນွေဥတော်လိုင်းရေးမှပါဝင်တဲ့အစုအဖွဲ့စစ်ကောင်စီအစုအဖွဲ့နဲ့ PPSD အစုအဖွဲ့တွေကိုဂျကာတာမြို့တော်မှာတီးခြားဆွေးနွေးခဲ့ကြောင်းဒီဆွေးနွေးချက်တွေအရာအားလုံးပါဝင်တဲ့တွဲဆုံဆွေးနွေးပွဲကျင်းပဖို့ဖြစ်နိုင်ခြေအလားအလာရှိကြောင်းထုတ်ပြန်ခဲ့ပါတယ်ဒီပေါ်မှာတော့ဗိုလ်မှူးကြီးခွန်ဥက္ကာကဒီအလားလာဟာနောက်နှစ်ဆက်မှအစာပြိုကောင်ပြိုးနိုင်မယ်လို့သုံးသပ်ပါတယ်။ဦးတန်းစိုးနိုင်ကတော့လက်ရှိရှမ်းမြောက်ဒေသတိုက်ပွဲဖြစ်စဉ်မှာလက်နက်ကြီးပစ်ခတ်တာလေကြောင်းကဘုံကျဲတိုက်ခိုက်တာတွေကြောင့်ပြည်သူတွေထိခိုက်သေဆုံးမှုတွေရှိခဲ့ကြောင်းဒါကြောင့်စစ်ပွဲကျေပြန့်လာမဲ့အခြေအနေမှာဘေးအန္တရာယ်ကင်းရှင်းရေးအတွက်ပညာပေးတာနဲ့လေကြောင်းကာကွယ်ရေးအတက်ပြင်စင်နာမျိုးတွေလှုပ်ဆောင်ထားတဲ့ကြောင်းအကြံပြုထားပါတယ်။ညီနောင်မမိတ်သုံးဖွဲ့ရဲ့ဒီညနေ၄နာရီသတင်းထုတ်ပြန်ချက်မှာတော့မူဆယ်တရငါးမိုင်မှာတိုက်ပွဲပြင်းထန်နေသလိုမူဆယ်မြို့နယ်နန်းပေါ်သရတက်စကန်လာရှိုးမြို့နယ်မိုင်းလီတက်စကန်တို့ကိုထိုးစစ်ဆင်တိုက်ခိုက်နေပြီးကြောင်မဲမြို့နယ်ကောင်းမှုလိန်ကျေးရွာအနီးမှာလည်းတိုက်ပွဲဖြစ်ပွားနေကြောင်းသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်မှာတော့ပေါတော်နဲ့ပလဝမြို့နယ်တွေမှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ခင်ဗျာ
ဒါကတော့ညီနောင်မဟာမိတ်သုံးဘွဲ့ရဲ့စစ်စင်ရေးရှေ့အလားလာပေါ်တုံးသက်ချက်ကိုခင်မောင်ဆိုမင်းတင်ပြပေးခဲ့တာပါရှင်ဆက်ပြီးတော့ရခိုင်ဘက်ကစစ်ရေးအခြေအနေကိုတင်ပြပေးကြပါတယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကနယ်မြေတချို့မှာတော့စစ်ကောင်စီတပ်တွေနဲ့ရခိုင်လက်နက်ကိုင်တပ် A တို့ကြားမှာဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေသေးပဲလို့ရခိုင်လက်နက်ကိုင်တပ် A ကဒီကနေ့ပဲသတင်းထုတ်ပြန်ပါတယ်တိုက်ပွဲတွေကြောင့်အရက်သားတွေထိခိုက်မှုရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုမတ်မြတ်စင်အောင်ပြောပြပေးပါမယ်
ရခိုင်ပြည်နယ်ပေါတော့နဲ့ပုံနှကျုံမြို့နယ်တွေမှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့ကြားဒီကနေ့ထိတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီကရေချောင်းလေချောင်းကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါရယ်ပေါတော့မြို့ပေါ်မှာဆိုရင်ပိတ်မိနေတဲ့ပြည်သူတွေကိုရခိုင်လက်နက်ကိုင်အေအေအဖွဲ့ကကယ်ထုတ်ဖို့ကြိုးစားရင်းပြီးခဲ့တဲ့နိုဝင်ဘာ27ရက်နေ့ကနေဒီကနေ့ထိတိုက်ပွဲတွေနေ့တိုင်းပြင်းထန်နေတာပါပေါတော်မြို့နယ်အတွင်းစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်မြို့တွင်မိလောင်နာတွေလည်းတွေ့ရတယ်လို့ပေါတော်ဒေသခံတူကပြောပါတယ
်ဒီပေါတော်တိုက်ပွဲကတော့အဲ့ဒီ27ရက်နေ့ကစတာပေါ့နော်အဲ့ဒီနေ့ကတည်းကဒီနေ့ထိနေတိုင်းပေါ့နော်နေရောညပါမပြတ်ဘူးပေါ့နော်အဲ့လိုတိုက်ပွဲရှိနေတယ်ဒီနေ့ဆိုရင်လည်းမနက်ပိုင်း7နာရီလောက်ကနေတိုက်ပွဲကကျွန်တော်တို့အတန်နဲ့ကြားတယ်အခုတော့နေနေနေရပေါ့နော်မနေ့ကဆိုရင်ဒရုန်းနဲ့ဟောဒီတိုက်ခိုက်ရေးဟိုင်နဲ့ဟောဟိုမြို့ကိုလာပြီးတော့ဒါပုံကြီးတာရှိတာပေါ့နော်ဒဏ်ရာရတွေရောရှိတယ်ဒီလောင်နာတွေရောရှိတာပေါ့နော်ဟိုရက်ကဆိုရင်ဒါဟိုနေပြည်တော်နယ်ဆက်မပြတ်ဟိုလက်နေကြီးတွေပြစ်တယ်တောက်လျှောက်ပဲဗျအဲ့ဒီနေပြည်လေးစီလောက်ကမြို့ဝန်းကျင်မြစ်ပေါ်မှာရှိတယ်အဲ့ဒီကနေတောက်လျှောက်ပြစ်နေတာအချိန်လေးပြစ်နေဆိုတော့ဈေးတစ်ခုလုံးလောင်သွားပြီလို့ကျွန်တော်တို့ထင်ရတယ်နောက်တခြားရက်ွက်တွေမှာတစုဒီနာတစုဟိုမီးလောင်နေတာတွေရှိတာပေါ့နော
်ပေါတော်မြို့နယ်မှာပိတ်မိနေသူတွေကရာနေချီတဲ့ဒေသခံတွေကိုရခိုင်လက်နေကိုင်အေအဖွဲ့ကအကဲထုတ်နိုင်ပြီးလက်ရှိမှာတော့အနည်းချင်းလောက်သာကျန်နေလို့လေပေါတော်ဒေတာခန်ကဆက်ပြီးတော့ပြောပါရယ်
အများစုကတော့လွတ်တော့ပြီပေါ့နော်ဒါအေအေကပထမတစ်သုံးကြီးတယ်တရားကျော်နောက်သုံးတရားကျော်နောက်ရက်တွေမှာလေနေတိုင်းပဲသူတို့ဟိုခွင့်ရရင်ရတယ်လို့အဲ့လိုမျိုးကေထုတ်နေကြတာပေါ့နော်ဟုတ်တို့တရားနီးပါး50ဝန်းကျင်လောက်ကတော့မြို့တင်းမှာကျန်နေအောင်မယ်ထင်ပါတယ်ဗ
ျဒါပြင်ပြီးခဲ့တဲ့တောက်ကြနေကလင်းနေကြီးကြီးကြပြီးဈေးတစ်ခုလုံးပြကြသွားတဲ့ပုံနှကျွန်းမျိုးနဲ့မှာလေစစ်ကောင်စီကလက်နေကြီးလက်နေငယ်တွေနဲ့နေတိုင်းပစ်ခတ်တာရှိသလိုအရက်သားထိခိုက်ဒဏ်ရာရတာတွေလည်းရှိတယ်လို့ပုံနှကျွန်းတီတာခန်တူကပြောပါရယ
်။လက်နေကြီးတွေရောတင်းနေတယ်ရောဟိုညပိုင်း6နာရီကျော်ဆိုရင်တောက်လျှောက်ပြင်းနေတာနေ့လည်ဆိုရင်လည်းသူတို့ပြင်းရင်ပြစ်တယ်ဟိုဒီနေ့ဟို7နာရီလောက်ကဆိုနာရီခွေး7နာရီလောက်တောက်လျှောက်ပြစ်တယ်မနေ့ကသူတွေနဲ့ လေဇာလောင်းဖက်မှာတော့ကတနေ့ကြီးထိပြီးရောနေရောလူ၄ယောက်လောက်တန်ရရတယ်လို့တော့ကြားတယ်မျိုးပေါ်မှာလူမရှိသလောက်ကိုဖြစ်နေပြီဟိုကအပိုင်းတစ်ပိုင်းမှာလူ၁ယောက်စရာ၂ယောက်စရာအဲ့လောက်ပဲရှိတော့တယ်ကျန်တဲ့လူတွေကဟိုကအကုန်လုံးကလူနေတွေကိုထွေးပြစ်နေကြတယ
်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ပုံနှကျွန်းမှာဒေသခံတွေကိုအေးအဖွဲကနှင်ထုတ်တာတွေရှိတယ်လို့မနေ့တုန်းကဆွဆွဲပြောဆိုထားပါတယ်ချင်းပြည်နယ်ပလဲဝါမြို့နယ်မှာတော့စစ်ကောင်စီရဲ့ထရွန်အိုင်ဘူးကုန်းနဲ့နှုံဘူးဘူဟာကုန်းကိုရခိုင်လက်နက်ကင်အေးအဖွဲကနှွေးမ14နေကလေးကထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတော့ဒီကနေ့ထိတိုက်ပွဲပြင်းထန်စေဖြစ်တယ်လို့အေးအဖွဲကဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်တိုက်ပွဲစတင်ခဲ့တဲ့နှွေးမ13ရက်နေ့ကလေးကရခိုင်ပြည်တွင်းရှိကုန်းလန်းရေလန်းသွာလာမှုတွေကိုစစ်ကောင်စီကကန့်သက်ထားတာကြောင့်ဒေသရင်းခီးသွာလာရေးနဲ့စစ်နေရေးခအခက်ကြုံနေရတယ်လို့လည်းဒေသခံတွေကပြောဆိုပါတယ်။ရခိုင်ပြည်နယ်ပေါတော်မြို့နယ်မှာလက်နက်ကင်ပဋိပက္ခတွေပြန်လည်ပေါ်ပေါက်နေပြီးတော့နှွေမာလာလေကစနောက်ထပ်နေရစွန့်ခွာသူ2000ကျော်ရှိတယ်လို့လည်းကုလသမဂ္ဂကပြီးခဲ့တဲ့သတင်းပတ်ထဲကပဲသတင်းထုတ်ပြန်ထားပါတယ်ရှင်။
ဒါကတော့ရခိုင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေမျက်မြတစင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တဆက်သေးပါပဲကရင်ပြည်နယ်ဘက်မှာစစ်ရေးတင်းမာနေတဲ့အနေအထားကိုလည်းပြောပြပေးကြပါရစေ။ကရင်ပြည်နယ်ဒူးပလာခရိုင်ကော့ဂရိတ်မြို့နယ်မှာစစ်ကောင်စီရဲ့ဝန်ထမ်းတွေထွက်ခွာသွားကြဖို့မကြသေးခင်ကပဲကရင်မျိုးသားအစည်းအရုံး KNU ကသတိပေးခဲ့ပြီးတဲ့နောက်မှာတော့စစ်ကောင်စီဝန်ထမ်းတွေတင်းရှောင်သွားတာပြောင်းရွှေ့သွားတာတွေရှိပါတယ်လို့ဒေသခံတွေကပြောပါရစေ။ KNU တပ်ဖွဲ့တွေအခြေစိုက်လှုပ်ရှားနေတဲ့ကရင်ပြည်နယ်တဲကကော့ဂရိတ်နဲ့မြဝတီမြို့တွေမှာဌာနဆိုင်ရာဝန်ထမ်းတွေပြောင်းရွှေ့နေကြတဲ့တစ်ချိန်တည်းမှာပဲဒီလိုစီးရဲတင်းမာနေတဲ့အတွက်ဒေသခံတွေလည်းနေရစွန့်ခွာနေကြပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်ကရင်ပြည်နယ်ကရင်မျိုးသားအစည်းအရုံးထိန်းချုပ်ရာဒူးပလာယာခရိုင်တဲကစိုက်ပျိုးရေးဆယ်မြောင်းတစ်တော်လျှက်စစ်နဲ့စီပင်စတဲ့ဌာနဆိုင်ရာဝန်ထမ်းတွေဟာနေရပြောင်းရွှေ့မှုတွေဇက်တိုက်လုပ်လာပါတယ်သူတို့တွေဟာဌာနဆိုင်ရာတွေမှာနေထိုင်မရဲတော့ပဲရက်ွက်တည်တဲ့ကြောင်းရွှေ့နေထိုင်ကြတာတွေရှိတယ်လို့လည်းနေဇက်ကဒေသခံတူကပြောပါတယ်
။ပကစားပကရစားပြောပါ။ပကစားဟိုအတိုင်းဝန်းနေဖြစ်တဲ့ကျောင်းဆရာတွေဝန်ထမ်းတွေပေါ့နော်။ဝန်ထမ်းတွေကျွန်တော်စစ်သားတွေရဲရတော့တချို့ကတချို့ကသူ့မိဘရထန်တို့သူမျိုးတွေရှိရမယ်ဒါတို့ကြောင်းရွှေ့နေတာတွေရှိတယ်မှာ။ဟိုတချို့ဝန်ထမ်းတွေဆိုလို့ဆိုရင်တချို့ဝန်ထမ်းတွေဆိုလို့ဆိုရင်တော့တချို့အဲ့လိုမျိုးပြမာထွက်နေတာတွေရှိတယ်သူတို့ကြတာ။စစ်တပ်နဲ့နေစနဲ့နေစမှာမနေတော့ဘူးနော်ကျွန်တော်ပတ်သက်ဝေးရနေရတယ်ဆိုတော့ဟိုသာရှိပြောင်းနေခိုင်းတာလည်းရှိကြတာမှာ
စက္ကဆရဲ့ဌာနဆိုင်ရာဝန်ထမ်းတချို့ဟာစီဒီအန်လည်းမလုပ်ရဲကြသလိုသူတို့ရဲ့လိုင်းကမ်းတွေမှာလည်းမနေရဲကြတော့ပဲတင်းရှာမှုတွေများလာတဲ့အတွက်မိမိတို့ရောက်တဲ့နေရာကနေအလုပ်တွေကိုလုပ်ကြဖို့ကိုလည်းစက္ကဆဘက်ကညွန်ကြားမှုတွေရှိတယ်လို့လည်းအမိမပေါ်လို့တဲ့ဌာနဆိုင်ရာဝန်ထမ်းတဦးကလည်းပြောပါတယ်ဖန်အန်ဘက်မှာတော့စစ်တပ်လက်အောက်ခံဌာနဆိုင်ရာအရာရှိတွေကိုတနက်ပြစ်ခတ်နိုင်တဲ့သင်တန်းတွေ၊မိုင်းအသိပညာပေးသင်တန်းတွေ၊စီးရဲနဲ့သက်ဆိုင်တဲ့သင်တန်းတချို့တွေပေးနေတဲ့အတွက်စက္ကဆလက်အောက်ကဝန်ထမ်းတွေဟာပို့ပြီးတော့စိုးရိမ်မှုတွေတိုးလာနေပါတယ်။ပြည်ရင်မျိုးသားအစည်းအရုံးကစက္ကဆဝန်ထမ်းတွေကိုသတိပေးချက်ထုတ်ပြန်ပြီးတဲ့နောက်မှာတော့ဒေသခံလူလူတွေကလည်းစစ်ပွဲတွေဖြစ်လာမှာကိုစိုးရိမ်ထိတ်လန့်ပြီးနေရာပြောင်းရွှေ့တာတွေလုပ်ခဲ့ကြောင်းကရင်ငင်းညာရဲ့အထောက်ကူပြုကွန်ရက်ကပြောရေးဆိုခွင့်ရှိသူစောလေးကပေါ်ကလည်းအခုလိုပြောပါတယ
်အဲအဆရာဖတ်ဖတ်ရဲ့ဝန်ထမ်းတွေကိုရှိခိုင်းတယ်ပေါ့နော်ဆိုတော့အဲ့ဒီလေးညာပေါ့အဲ့ဒီလေးညာမှာရှိတဲ့ဖတ်ဖတ်ရဲ့လမ်းငယ်ကလည်းအကုန်လုံးကိုဆွတ်သွားခိုင်းနေတာမျိုးဖြစ်တယ်ဆိုတော့ဒီလိုရတဲ့ကြိတ်ကြိုက်လိုက်ပြီးတော့အပြင်းပြင်းတာရှိတချို့ကတော့အဲဦးဆက်ရနေရာကိုရှောင်ထွက်သွားတာတွေတော့ရှိနေပါပြီဦးဆက်ဆိုတော့မြစ်ချာအဲ့ဒီဘယ်ချက်ကြည့်ပြပါတော့ဒီရှိနေတော့ဒီချက်ကြည့်ကြတော့မြောက်ကြည့်ကြတော့အဲ့လိုမျိုးပေါ့နော်ဟိုဆောင်းရမရကြတော့ဒီချက်ကြည့်ကြတော့ကြောင်းချွေးလို့ပါဒီချက်ကြည့်ကြတော့အချင်းကိုဆိုင်းကြည့်နေတော့ပဲ
အခုဆိုရင် KNU တက်မှာ6ထိန်းချုပ်ရာဒူပလာယာခရိုင်ထဲကကော့ဂရိတ်ကြာရင်စိတ်ကြီးဖျားသုံးစုဝက်လီစုကလိကျုံတို့ဒေသများနဲ့တက်မှာ9ထိန်းချုပ်ရာဖားပွန်ခရိုင်နေမှာစစ်ကောင်စီရဲ့အရက်ဖက်အုပ်ချုပ်ရေးဌာနတွေနဲ့လောက်ခံဌာနဆိုင်ရာရုံးလုပ်ငန်းတွေလည်းလဲပတ်မှုတွေမရှိဘဲရပ်ဆိုင်တလောက်ဖြစ်နေပါတယ်။ဒီရက်ပိုင်းမှာတော့ကရင်ပြည်နယ်အတွင်းမှာတိုက်ပွဲတွေကြီးကြီးမားမားဖြစ်လာနိုင်တယ်ဆိုပြီးဒေသခံတွေကကုန်တယ်တွေကပါခရီးသွားလာရေးတွေမှာပို့ပြီးတော့ဂရုစိုက်ပြီးသွားလာနေထိုင်နေကြပါတယ်။ကော့ဂရိတ်မြို့နယ်တောင်ပိုင်းမှာဖွင့်လှစ်ထားတဲ့ကရင်ပညာရေးကောလိပ် KTTC ကျောင်းအနီးကိုလည်းစစ်ကောင်စီတပ်ကဝင်ရောက်တပ်ဆွဲထားတဲ့အတွက်ကောလိပ်ကျောင်းကိုယာယီပိတ်ထားရတယ်လို့လည်းနေမြေကန်ပညာရေးတာဝန်ရှိသူတွေကပြောကြားကြပါတယ်ရှင်
ဒါကတော့ကရင်ပြည်နယ်ဒူပလာခရိုင်ကော့ဂရိတ်မြို့နယ်ထဲမှာစစ်ကောင်စီရဲ့ဝန်ထမ်းတွေထွက်ခွာသွားကြဖို့ KNU ကသတင်းပေးလိုက်တဲ့အကြောင်းသတင်းကိုမအေးအေးမှာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ည10:00နာရီထိထုတ်လင်းပေးမယ်။ဒုတိယပိုင်းနာရီဝက်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေရှုစားနာဆင်ရဖို့ရှိပါတယ်ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင်
။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2023ခုနှစ်နိုမာလ28ရက်တနင်္လာညချမ်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့သတင်းတော်မှတ်စုကိုတင်ဆက်ပေးကြပါမယ်။ရှမ်းမြောက်ဒေသမှာ1320ဆစ်စင်ရေးအားကောင်းလာတာနဲ့အတူတရုတ်မြန်မာနယ်စပ်တကြားonline ရာဇဝတ်မှုနှိမ်နှင်းရေးတွေနဲ့ဆက်ဆက်ပြီးတော့နိုင်ငံသားအရေးအတွက်အများပြပြန်ပြီးတော့ပို့တာတွေကိုလှုပ်ဆောင်နေပါတယ်။ရန်ကုန်ကစူးစီးတင်ပြထားတဲ့သတင်းနောက်မှတ်စုကိုသားညူပြောပြပေးပါမယ
်။ရှမ်းပြည်နယ်မြောက်ပိုင်းမှာ Gogan MNDAA တအောင် TNLA နဲ့ရခိုင်တပ်တော် AA စတဲ့ညီနောင်မဟာမိတ်၃ဘွဲ့ဟာပြည်ထောင်စုအော်တိုဘလာ29ရက်နေ့မှာ1320ဆစ်စီရင်ကိုစတင်ခဲ့ကြပါတယ်။မြန်မာပြည်သူတွေနဲ့ဒေသတွင်းလူမျိုးရေးကိစ္စရပ်တွေစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုရန်ဟန်တားနိုင်ရေးအပါအဝင်ဆက်နာရှင်စနစ်အမြင့်ဖြတ်ရေးနဲ့တရုတ်မြန်မာနယ်စပ်နဲ့မြန်မာနိုင်ငံတဲမှာကျယ်ပြန့်လာနေတဲ့အွန်လိုင်းလောင်းကစားအလေညာပပျောက်ရေးအပြင်စစ်ကောင်စီနဲ့ပြည်သူ့စစ်အဖွဲ့တွေကိုနှိမ်နှင်းရေးဆိုတဲ့ရည်ရွယ်ချက်တွေနဲ့ညီနောင်မဟာမိတ်၃ဘွဲ့ဟာ1320ဆစ်စီရင်ကိုပူးပေါင်းဆင်နွှဲတဲ့အကြောင်းအော်တိုဘလာ29ရက်နေ့တုန်းကထုတ်ပြန်ကြေညာပါတယ်။စစ်စင်စတင်ပြီးတဲ့နောက်တနေ့အောက်တိုဘာလ28ရက်နေ့မှာတော့စစ်ကောင်စီနဲ့ကိုကန့်နေကြသောတပ်တွေဟာလောက်ကင်မြို့ရန်လုံကျိုင်းကိတ်ကနေပြီးတော့တရုတ်နိုင်ငံသား 2,000 ကျော်ကိုအလင်းစလူဖမ်းဆီးပြီးတော့တရုတ်ရဲတပ်ဖွဲ့ကိုလွှဲပြောင်းပေးခဲ့ကြပါတယ်။တစ်ဆက်တည်းမှာပဲဒီလုပ်ငန်းတွေမှာအုံချခံခဲ့ရတဲ့အာရှနိုင်ငံသားတချို့ကိုပြန်လွှဲပြောင်းနိုင်ရေးကိစ္စတွေကိုလည်းမြန်မာတရုတ်နှစ်နိုင်ငံပူးပေါင်းလုပ်ခဲ့ကြပါတယ်။အခုနိုဝင်ဘာလတည်းမှာတော့ထိုင်းနိုင်ငံသား266ဦးဖိလစ်ပိုင်နိုင်ငံသား6ဦး၊စင်ကာပူနိုင်ငံသား2ဦး၊စုစုပေါင်း283ဦးကိုနိုဝင်ဘာလ19ရက်နေ့မှာမြန်မာစစ်ကောင်စီကနေပြီးတော့နေကြာစောက်မှတ်တမ်းအမှတ် 118 ကတာလော့ဂိတ်ကနေလွှဲပြီးခဲ့ပါတယ်။ online လေလံမှုကိစ္စရပ်တွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကတော့သူတို့အနေနဲ့တရုတ်အစိုးရနဲ့ပူးပေါင်းလှုပ်ဆောင်သွားမယ်လို့ပြီးခဲ့တဲ့ရက်ပိုင်းတုန်းကသတင်းထုတ်ပြန်ပြောပါတယ်
။ဒီနစ်နာမှုတွေကတရုတ်နိုင်ငံအစိုးရလုပ်တာမဟုတ်ဘူးမြန်မာနိုင်ငံအစိုးရလုပ်တာမဟုတ်ဘူး။တရုတ်ပြည်သူတွေလုံးတော်မြန်မာနိုင်ငံပြည်သူတွေကလုံးညာမဟုတ်ဘူး။တည်ရတည်ရခံစစ်စစ်တည်ပြီးတရုတ်နိုင်ငံနဲ့အခြားသောနိုင်ငံတွေကရာဇဝတ်မှုချိန်တယ်မှုတွေနဲ့ဖွက်ပြေးနေတဲ့ပြည်ပြေးတွေကဇက်နက်ကန်အခွဲအစည်းချိုးနဲ့ပူးပေါင်းပြီးတရုတ်ပြည်သူတွေရောမြန်မာပြည်သူတွေရောဟိုလိမ်လည်နေတာပဲဖြစ်တယ်လို့ခိုင်ခိုင်မာပြောချင်ပါတယ
်။ထိုင်းနိုင်ငံချင်းမိုင်မြို့မှာပြီးခဲ့တဲ့ဩဂတ်စ်လ15ရက်နေ့တုန်းကလုပ်ခဲ့တဲ့အစည်းအဝေးအတွက်မှာအရှိတော်အားရှအွန်လိုင်းယာဇဝတ်လုပ်ငန်းတွေကိုတရုတ်မြန်မာထိုင်းနဲ့လာအိုစ်ပူးပေါင်းပြီးတော့နှိမ်နှင်းဖို့တရုတ်အစိုးရကတောင်းဆိုခဲ့ပါတယ်။မြန်မာစစ်ကောင်စီကလည်းဒီလိုမျိုးအတူတကွပူးပေါင်းဆောင်ရွက်ဖို့ကိုကတိပေးခဲ့ပါတယ်။တရုတ်ယူနန်ရစ်တပ်ဖွဲ့ကတော့မြန်မာနိုင်ငံမြောက်ပိုင်းမှာအထောက်ထားမဲ့နေထိုင်နေတဲ့တရုတ်နိုင်ငံသားတွေကိုအခုနှစ်ကုန်နောက်ဆုံးထားပြီးတော့ပြန်လာကြဖို့ပြီးခဲ့တဲ့ရက်ပိုင်းတုန်းကကတိပေးထားပါတယ်။အွန်လိုင်းငွေလိမ်မှုတွေပြန်ပြီးဆွဲမှုတွေလူကုန်ကူးခံရတာတွေကနေပြီးတော့တစ်နှစ်ကိုအမေရိကန်ဒေါ်လာဘီလီယံနဲ့ချီပြီးတော့တရုတ်နိုင်ငံဘက်ကဆုံးရှုံးနေတာပါတရုတ်နိုင်ငံရဲ့တည်ငြိမ်မှုကိုတနည်းဖုံထိခိုက်လာတဲ့အခြေအနေကြောင့်တရုတ်နိုင်ငံဟာမြန်မာအပါအဝင်အွန်လိုင်းရာဇဝတ်လုပ်ငန်းတွေအခြေစိုက်တဲ့နိုင်ငံတချို့ကိုဖိအားပေးလာခဲ့ပါတယ်ကုလသမဂ္ဂ UNOCHA ရဲ့ထုတ်ပြန်ချက်ထဲမှာတော့မြန်မာနိုင်ငံမြောက်ပိုင်းမှာအွန်လိုင်းလိမ်လည်လုပ်ငန်းတွေရဲ့တားကောင်ဖြစ်နေလူပေါင်းသသိန်းကျော်ခိုင်းစေခံရတယ်လို့ဖော်ပြပါတယ်ဒီ online လိမ်လည်လုပ်ငန်းအားလုံးရဲ့ 65.5% ရာခိုင်နှုန်းဟာမြန်မာနိုင်ငံတည်းမှာအခြေစိုက်ထားပြီးတော့မူဆယ်၊လောက်ကိုင်း၊မိုင်လာ၊မြောက်ဒီတချီလိမ်နဲ့ဝဒေသတွေမှာအဓိကဖြစ်တယ်လို့ဆိုပါတယ်။အခုနောက်ပိုင်းမှာရန်ကုန်နဲ့မန္တလေးလိုမျိုးမြို့ကြီးတွေမှာလည်း online ပေါ်အခြေပြုပြီးတော့လိမ်လည်မှုတွေရှိလာနေပါတယ်။ဒါလို့ပြန့်နှံ့လာတဲ့ကိစ္စရပ်တွေအပေါ်မှာအခြေယူပြီးတော့ဖြည့်ရှင်းရလိမ့်မယ်လို့တရုတ်မြန်မာရေးလိလာသုံးသက်သူဒေါက်တာလှကျော်စောကပြောပါတယ
်။သူကအကျဲအပြန့်ဖြစ်နေတာကိုတော်တော်တော်တော်လည်းလိုက်နေဒါမှမကျမကြည့်တာတလို့ဗျကျမတို့တနေနိုင်နေမဟုတ်ဘူးဒီရောက်ကလေဒါလုပ်နေရတာ ခုမှကိုတော်တော်ကတို့အခုကိုရုပ်ရှင်တွေလည်းလာနေတယ်လေဘမကြီးကျောင်းကအခုမှပါလားအရင်တော့ဖိလစ်ပိုင်တို့နောက်တချို့သူတွေနာမည်မပေါ်ဘူးပေါ့နော်ဒါမဲ့ဥရောပတို့ဘာလို့ဘို့ဖြစ်ပုံရတယ်နောက်တချို့ကလေဟိုကျုံကလေးကြီးကြတလားဟိုတို့အစိုးရရဲ့ခွင့်ကိုကလည်းအဲဘာလဲအုပ်ချုပ်မှုလည်းအားနေတာကျေကမောင်လုံးပြန်နေပုံရတယ်ကြာအဲဘမကြီးကိစ္စလည်းတော့လည်းပြီးမှာမဟုတ်ဘူးဆယ်အောင်ပါလေကြာ
မြန်မာအပါဝင်အာရှနိုင်ငံတချို့နဲ့တရုတ်နိုင်ငံကလူငယ်တွေဟာတရက်ကိုအလုတ်ချိန်12နာရီကနေပြီးတော့14နာရီထိကြမ်းဖြတ်လို့ခေါ်တဲ့ online ရာဇဝတ်လုပ်ငန်းတွေမှာအလုတ်ခိုင်းစီခံရပြီးတော့နှိပ်စက်တက်ဖြတ်ခံရတဲ့အနေအထားအထိကိုရှိနေတယ်လို့ဒီအခြေအနေတွေကိုကြုံပြီးတဲ့လောက်ကန်မြို့ကန်လူငယ်တူကပြောပါတယ
်သူတို့ဟောတဲ့အခြေအနေရှမ်းတော့မတူဘူးအဲ့ရှမ်းတော့ရှမ်းမြောက်ဘက်မှာဆိုတော့လူကပူခံတယ်လို့ဖြစ်တာပါတော့ဟိုမှာအကြံပေးတယ်လို့ကဒါပေမဲ့အခြားဖြန့်တိုင်းတော့တချို့ကြားခံရတော့လို့နည်းနည်းခြောက်ခြောက်ဆူဆူဒီတော့ဒီရှမ်းရှိမှာကျတော့သူကဟုတ်တာလေအဲ့ဒီမြန်မာတွေကျတော့အလောင်းကြီးဆက်သွားတယ်သူကအောင်းမှလှုပ်စားတယ်ရှင်ဒီမှာဆိုအလောင်းကိုအဓိကကြီးလာခံနေတာကတော့အလောင်းကိုဒီမှာဆိုတော့အဓိကကျတော့သူတို့ခေါ်လာတဲ့အေးလို့ရှိတယ်အေးလို့တော့ရှင်အေးဆက်အောင်ပါမယ်ဥပမာအန်ပြီးတော့အဲ့ဒီလူကိုမှုထိုင်တဲ့ပုံစံသူကထိုင်မှတင်ခံရတယ်လူငယ်အလုံးကြီးလာခံပါလို့များလို့ရှိတယ်လူငယ်ဒီမှာသူအေးမှုထိုင်တဲ့တရုပ်လူပုံမှာချိန်ဆက်နေသူ့ဘာလို့ပါလို့များလို့
အင်တာနက်အွန်လိုင်းရာဇဝတ်မှုနဲ့တန်တရားရှိသူ3000ကျော်ကိုမြန်မာနိုင်ငံကဖမ်းဆီးပြီးတော့တရုတ်ကိုပြန်ပို့ခဲ့တယ်လို့တရုတ်တာဝန်ရှိသူတွေကပြီးခဲ့တဲ့ရက်ပိုင်းတည်းကပြောပါတယ်တရုတ်နဲ့မြန်မာဥပဒေထိန်းချုပ်ရေးအရာရှိတွေအနေနဲ့ဒီအွန်လိုင်းလေလံမှုတွေကိုစက်တင်ဘာလကလေးကနှိမ့်နှင်းခဲ့ရမှာမြန်မာအာဏာပိုင်တွေကလည်းဒီတန်တရားရှိသူပေါင်း3000ကျော်ကိုဖမ်းပြီးတော့တရုတ်နိုင်ငံဘက်ကလွှဲပေးခဲ့တယ်လို့တရုတ်ပြည်သူ့လူမျိုးရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်တဆက်တည်းမှာပဲရှမ်းမြောက်ဒေသကစစ်စင်ရေးဟာလည်းတလဝင်းကျင်ရှိလာပါပြီတိုက်ပွဲတွေထားမှာပိတ်မိနေသူတွေတဲ့နိုင်ငံသားတွေလည်းပါပါတယ်အဲ့ဒီကမလေးရှားနိုင်ငံသား109ဦးကိုကယ်ဆယ်ဖို့အတွက်တရုတ်အာဏာပိုင်တွေစီအကူအညီတောင်းထားပြီးတော့မြန်မာအာဏာပိုင်တွေနဲ့လည်းပူးပေါင်းဆောင်ရွက်နေတယ်လို့မလေးရှားအာဏာပိုင်တွေကပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာပိတ်မိနေတဲ့ထိုင်းနဲ့အခြားနိုင်ငံသား300နီးပါးကတော့ပြီးခဲ့တဲ့20ရက်နေ့တုန်းကတရုတ်နိုင်ငံကူမင်းမျိုးကနေပြီးတော့ထိုင်းနိုင်ငံကိုရောက်ရှိသွားပြီးဖြစ်ပါတယ်ရှမ်းမြောက်ဒေသတိုက်ပွဲတွေကနေပြီးတော့မြန်မာနိုင်ငံမှာအရင်ကတည်းကတော်လိုင်းအင်အားစုတွေအားကောင်းနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်း KNDP နဲ့ချင်းပြည်နယ်မှာလည်းစစ်ကောင်စီနဲ့တိုက်ပွဲတွေပိုးပြီးတော့ကျယ်ပြန့်ပြင်းထန်လာပါတယ်မြန်မာနိုင်ငံတို့မှာလက်နက်ကင်ပြည်ပခအခြေအနေတွေစိုးဝါလာနေလို့မြန်မာနိုင်ငံကိုအရေးကြီးကိစ္စမဟုတ်လို့ရှင်မတော်ကြဘူးဆိုပြီးတော့အိန္ဒိယဆူရကလည်းသူ့ရဲ့နိုင်ငံသားတွေကိုသတိပေးပါတယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့တောင်ပိုင်းစကိုင်းကယားနဲ့ရခိုင်ပြည်နယ်ချင်းပြည်နယ်တောင်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်လူပေါင်း 28,600 ကျော်အုပ်ရင်စွန့်ခွာထွက်ပြေးနေရပြီးတော့ဒီအခြေအနေတွေကနေပြီးတော့ပိုးပြီးတော့ဆိုးလာနေတယ်လို့ UN OCHA ကထုတ်ပြန်ပါတယ်။အာနာရှင်တော်လည်းလက်နက်ကိုင်ပြည်ပခါတွေကတော့မြန်မာနိုင်ငံကဒေသတချို့မှာဆက်လက်ဖြစ်နေပြီးတော့ရန်ကုန်လိုနေရာတွေမှာတော့စစ်ကောင်စီဘက်ကလုံခြုံရေးအင်အားအခုရက်ပိုင်းထဲမှာတိုးပြီးတော့ချလာတယ်လို့ဒေသခံတွေကပြောပါတယ်။လနဲ့ကံပြိပခါရီကြောင့်ဒုက္ခရောက်နေသူတွေအတွက်အကူအညီတွေကလည်းအရေးတကြီးလိုအပ်နေတယ်လို့သိရပါတယ်။အခုလိုမျိုးဒီရှမ်းမြောက်တိုက်ပွဲတွေပြင်းထန်နေသလိုဒေသတွင်းအွန်လိုင်းလောင်းကစားဂိုင်းတွေကိုနှိမ့်နှင်းမှုအရှိန်မြင့်လာတာတစ်ဆက်တည်းမှာပဲအဲ့ဒီဒေသတွင်းမှာပေါ်ဝင်ပတ်သက်နေတဲ့ဒါမှမဟုတ်အထက်မှခိုင်းစီခံရတဲ့နိုင်ငံသားတွေကိုတတ်ဆိုင်ရာနိုင်ငံတွေကိုပြန်ပို့တာတွေဇက်တိုက်ဖြစ်ပေါ်နေတာကိုဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်။ကျွန်တော်သားညူပါ
ထန်နေတဲ့ရှမ်းမြောက်စစ်စင်ရေးအတွင်းမှာအွန်လိုင်းခန်းတွေကိုအချိန်မြင့်ပြီးတော့ဖြိုခွင်းနေတယ်ဆိုတဲ့ခေါင်းစဉ်နဲ့စူးစီးတင်ပြပေးခဲ့တဲ့ရန်ကုန်ကသတင်းတောက်မှတ်စုကိုကိုသားညိုကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံအတွင်းမှာကျယ်ပြန့်လာတဲ့တိုက်ပွဲတွေကြောင့်အကူအညီပေးရေးလုပ်သားတွေဝင်ရောက်သွားလာခွင့်နဲ့စာနာမှုအကူအညီပေးရေးလုပ်ငန်းတွေနှေးကွေးသွားတဲ့အပေါ်မှာကုလသမဂ္ဂကသတိပေးလိုက်ပါတယ်။တစ်ချိန်တည်းမှာပဲကုန်စင်းတုံးကြီးမြင့်မှုနဲ့လောင်စာဆီရှားပမှုတွေကြောင့်လည်းပိုးပြီးတော့မှအခက်တွေ့လာနေပါတယ်။ဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်စုတင်ပြပေးထားပါတယ
်။အကျိုးနဲ့မှာတော့အရင်အင်းကြီးလေရဲဘော်တွေအတွက်ဖြစ်နေဘောနော။ဆန်အဲဆန်အဲကတ်ဆန်အဲကတ်ရှိတယ်လို့သားရတယ်ဒီဆန်ရဲ့ကျွန်တော်အမေထရီရဲ့ဒုတိယနေရာမှာ
ဆီယနာတိမ့်မှုကိုလက်နက်ကိုင်းဆန့်ကျင်တိုက်ခိုက်နေကြတဲ့ရောနယ်ကတပ်ဖွဲ့တွေအတွက်အနှွေးတွေတွေစောင်းတွေလိုနေတာလို့တပ်ဖွဲ့ဝင်တဦးကပြောခဲ့တာပါ။လုံးကျုံရင်အရာနာမည်မဖော်ပြလို့ဘူးလို့ VOE ကသူကပြောပါတယ်။ဆီယနာတိမ့်မှုနောက်ပိုင်းနေမြေအသီးသီးမှာလက်နက်ကင်တိုက်ခိုက်နေကြတဲ့အဖွဲ့အစည်းတွေအနေနဲ့ လွန်ဝေကိုအဓိကအထာနေကြရတာဖြစ်ပြီးအခုနောက်ပိုင်း73စီစီကြီးမြင့်မှုနဲ့စားတောက်ကုန်စည်နှုန်းကြီးမြင့်မှုကြောင့်အခက်အခဲတချို့ရှိတယ်လို့လည်းသူကပြောပါတယ်92အဆင့်73စီတပီပါကိုအခုလက်ရှိ6သိန်းခွဲကနေ9သိန်းနီးပါးအထိပေးနေရပြီးပစ္စည်းရှားပါမှုနဲ့လည်းကြုံရတယ်လို့သူကပြောပါတယ်အရင်ကနဲ့ရှင်ရဲ73စီကနှစ်ဆနီးပါးဈေးတက်သွားတာကြောင့်ချွေတာ300ချောင်းလည်းပြောပါတယ်ရေရှည်အတွက်73စီဝယ်ယူမရနိုင်တဲ့အခြေအနေဖြစ်လာမှကိုစိုးရိမ်နေလို့လဲဆိုပါတယ်။တစ်ချိန်မနှဲမှာပဲပြည်ရင်းပြည်ပါအလူရှင်တွေကိုအားထနေရတဲ့သူတို့အတွက်ရလာတဲ့ရန်ပုံငွေကရော့လာနေတဲ့တစ်ချိန်နဲ့မှာပဲစားနပ်ရိက္ခာ73စီတို့အတွက်ပို့ပြီးတော့တုံးလာရတယ်လို့လဲ VOA ကိုပြောပါတယ်။လက်ရှိမှာတော့ဒေတာရင်းစဘာပေါ်ချင်းဖြစ်ပြီးအသီးနှံနဲ့အလွယ်တကူရသေးတာကြောင့်စားနပ်ရိက္ခာရှားပါပြက်လက်တဲ့အခြေအနေမျိုးမရှိပေမဲ့ကျက်သွန်တို့လိုတချို့သောစားတောက်ကုန်စည်တွေတော့မဝယ်နိုင်တော့ဘူးလို့လည်းသူကပြောပါတယ်။ကျက်သွန်ပြူတပိတ်တာကချက်တောင်းဖြစ်နေပြီးအရင်အသွေးသိမ့်မကောင်းတဲ့စားစီကလည်းတပိတ်တာကိုတတောင်းခွဲလို့သူကပြောပါတယ်
။မကောင်းဘူးရာမမြင်နိုင်စီအဲ့တောင်မှကျွန်တော်ဒီဘက်မှာတတောင်းခွဲနေတယ်
။လုံခြုံရေးအနေထားကတော့စစ်ကောင်စီတပ်တွေဘက်ကလက်ရှိမှာစစ်ကြောင်းထိုးတာမျိုးမရှိတော့ဘဲမြို့ပေါ်မှာခုခံတဲ့အခြေအနေလို့လည်းပြောပါတယ်။ဒေတာရင်းမှာဆစ်ဆောင်ရသူတွေကတော့ပို့ပြီးတော့တိုးလာနေပါတယ်။နိုင်ငံတော်တိုက်ပွဲတွေကျယ်ပြန့်လာတာနဲ့အတူလူသားချင်းစာနာမှုဆိုင်ရာအကျက်တဲပြဿနာကြီးထွားလာတာကိုလည်းကုလသမဂ္ဂကသတိပေးထားပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတစ်တုံညာနှစ်ခွန်ဆစ်စင်ရေးဆက်လိုက်တဲ့ညီနောင်မဟာမိတ်အဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေဆဲလည်းဖြစ်ပါတယ်။အောက်တိုဘာလ26ရက်နေ့ကနေနိုဝင်ဘာလ21ရက်နေ့အထိပြည်တွင်ဆစ်ဆောင်ရသူ2,800 ကျော်ထိရှိလာနေပြီးထပ်ပြီးတိုးလာနေတယ်လို့ကုလသမဂ္ဂကနိုဝင်ဘာလ22ရက်နေ့မှာပြောပါတယ်။တိုင်းရင်းသားလက်နက်ကင်တပ်တွေဒေသကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေပြီးတိုက်ပွဲတွေဟာလူနေထူထပ်တဲ့မြို့ပြဒေသတွေထိပါတိုးလာနေကြောင်းကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယုံအိုချာကပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကနိုဝင်ဘာလ22ရက်နေ့နယူးယောက်ကုလသမဂ္ဂဌာနချုပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ်
။ This escalation is the largest and most geographically widespread since the
2022ခုနှစ်ဆီယနာသိမ်းမှုနောက်ပိုင်းအခုလိုတိုက်ပွဲတွေကျယ်ပြန့်လာတာကနေမြေအပြင်အကျယ်ပြန့်ဆုံးဖြစ်ပြီးအကြီးအမားဆုံးလည်းဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနဲ့တောင်ပိုင်းစကိုင်း၊ကယား၊ရခိုင်နဲ့ချင်းပြည်နယ်တောင်ပိုင်းတို့မှာထိခိုက်တရောက်မှုအများဆုံးဖြစ်ပါတယ်လို့ပြောသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်ကအခြေအနေတွေဟာစိုးရိမ်စရာဖြစ်နေပြီးအထူးသဖြင့်ပေါတောမြို့နယ်တွင်ကလူပေါင်း2000လောက်ဘေးကင်းတဲ့နေရာတွေကိုနိုဝင်ဘာလအတွင်းရွှေ့ပြောင်းနေကြရတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။ပေါတောမြို့အဝင်ပိတ်ထားပြီးမြို့ကိုလည်းသွားလို့မရတော့ဘူးလို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာမိဖက်တွေကပြောပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကအခုလိုဆက်ပြီးပြောပါတယ
် Hundreds of people are reportedly trapped and have not been able to move to safer areas. Some 26,000 Rohingya also remain unreachable.
လူပေါင်းသိန်းချီပိတ်မိနေပြီးဘေးလွတ်ရာကိုမထွက်ခွာနိုင်ဖြစ်နေတယ်ဆိုတဲ့သတင်းစကားတွေလည်းရရှိထားပါတယ်ပေါတော့ကဒုက္ခတဲ့စခန်း၅ခုမှာရိုဟင်ဂျာ 26,000 လောက်လည်းရှိနေပါသေးတယ်။နိုဝင်ဘာလ10ရက်နေ့ကတည်းကလူသားချင်းစာနာမှုအကူအညီတွေမရတော့ဘူးဖြစ်နေပါတယ်။နိုင်ငံတော်ဝန်ကတည်ယူပို့ဆောင်ရေးလမ်းကြောင်းတွေမှာလည်းစီရေးပဋိပက္ခတွေကြောင့်ပိတ်မိကုန်ပြီးလေဆိပ်တွေပေးရတာမျိုးတယ်လီဖုန်းဆက်သွယ်ရေးပြတ်တောက်မှုမျိုးတွေလည်းရှိတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရကပြောပါတယ်။ဒီလိုအခက်အခဲတွေကြားခါပဲကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီပေးတဲ့အဖွဲ့အစည်းတွေကအကူအညီလိုအပ်နေတဲ့ရက်သားတွေကိုအစွမ်းကုန်ကူညီပေးနေကြဆဲဖြစ်ပြီးလိုအပ်ချက်တွေကပိုပြီးတော့များလာနေတယ်လို့သူကပြောပါတယ်။အရေးပေါ်လိုအပ်နေတဲ့အထင်မှာငွေကြေးစားနပ်ရိက္ခာအမိုးအကာတကူရေတန့်ရှင်ရေးသုံးပစ္စည်းတွေအခြေခံကျန်းမာရေးစောင့်ရှောက်မှုနဲ့အကာအကွယ်တွေဖြစ်တယ်လို့လည်းကုလသမဂ္ဂကပြောပါတယ်။ဒါကြောင့်2023ခုနှစ်အတွက်မြန်မာနိုင်ငံအတွက်လိုအပ်တဲ့ရန်ပုံငွေပေးချဖို့လဲကုလသမဂ္ဂကပန်ကြားလိုက်ပါတယ်။နှစ်ကုန်ဖို့သတင်းပတ်အနည်းငယ်ပဲကြန့်ရှိတော့တဲ့လက်ရှိအချိန်ထိတောင်းခံထားတဲ့ရန်ပုံငွေရဲ့28ရာခိုင်နှုန်းပဲပြည့်မီသေးတာဖြစ်ပါတယ်။မြန်မာပြည်တွင်းကအတိဒုက္ခရောက်နေသူတွေကိုကူညီနိုင်ရေးအတွက်ရန်ပုံငွေရေးဖို့လိုအပ်တယ်လို့ပဲဗ ဘေးကင်းလုံခြုံစွာနဲ့ဝင်ရောက်သွားလာခွင့်လည်းလိုတယ်လို့ကုလသမဂ္ဂကပြောပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကပဋိပက္ခတွေကိုတရုတ်ကအနီးကပ်စောင့်ကြည့်နေပြီးသက်ဆိုင်သူအလုံးတိုက်ခိုက်တာတွေရပ်ချဖို့တောင်းဆိုတဲ့အကြောင်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရမော်နင်းကပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲပြောပါတယ်။လက်ရှိအချိန်ထိမြန်မာနိုင်ငံတွင်းမှာအိုးအိမ်စွန့်ထွက်ပြေးရသူနှစ်သန်းကျော်ရှိနေပြီလို့ကုလသမဂ္ဂကပြောဆိုထားပါတယ်ရှင်။
မတ်တန်ဂီထိုင်စူးစီးတင်ပြပေးခဲ့တဲ့စီးပွားရေးခန်းနာပါရှင်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှမှာတော့ဒုက္ခသည်ကိုစုပေါင်းပြီးတော့ခေါ်နိုင်တဲ့ Welcome Call အပိုင်းနှစ်ကိုတင်ဆက်ပေးထားပါတယ်အမေရိကန်နိုင်ငံသားတွေစုပေါင်းပြီးတော့ဒုက္ခသည်ခေါ်ယူနိုင်တဲ့ Welcome Call အစီအစဉ်နဲ့တက်ဆက်ပြည်နယ်ကမြန်မာတပ်ဖွဲ့ကဒုက္ခသည်မိသားစုတစုအမေရိကန်ပြည်ထောင်စုမှာအခြေချနိုင်အောင်လို့စပွန်ဆာလုပ်ပေးနိုင်ခဲ့ပါတယ်။ဘလို့စိန်ခေါ်မှုတွေကြုံခဲ့ရပါသလဲဆိုတာကိုအဖွဲ့တွေကကိုပီတာလင်းကိုမဆုမျက်မုံကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့လူမှုရှုခင်းအစီအစဉ်မှာအပိုင်းနှစ်ဖြစ်နေတင်ပြပေးထားပါတယ်
။ American အစိုးရရဲ့ Welcome Call ဆိုတဲ့အစီအစဉ်နဲ့ Texas ပြည်နယ် Houston မြို့မှာရှိတဲ့မြန်မာအဖွဲ့တစ်ဖွဲ့ကဒီ Venezuela နိုင်ငံကဒုက္ခသည်မိသားစုတစုကို American ပြည်ထောင်စုမှာအခြေချနိုင်အောင်လို့ sponsor လုပ်ခေါ်ယူပေးခဲ့ပါတယ်။Welcome call အစီအစဉ်နဲ့ဒီခေါ်တဲ့သူတိုင်း phase 1ပထမအဆင့် phase 2ဒုတိယအဆင့်ဆိုပြီးတော့မှအစိုးရကဒီခေါ်ယူနိုင်တဲ့ဒုက္ခသည်တွေကိုသတ်မှတ်ပေးတဲ့အကြောင်းကိုအဖွဲ့ရဲကကွန်ပျူတာလင်းကပထမပိုင်းမှာရှင်းပြခဲ့ပါတယ်။နောက်ထပ်ဘလို့စိန်ခေါ်မှုတွေရှိတယ်ဆိုတာကိုအခုကွန်ပျူတာလင်းကိုဆက်ပြီးတော့မေးကြည့်ထားပါတယ်
။ကျွန်တော်တို့ဒီဒုက္ခသည်ကို sponsor လုပ်ဖို့အတွက်ပေါ့နော်ကျွန်တော်တို့လုပ်ရတဲ့အဓိကရည်ချကြတော့ဒီကျွန်တော်တို့မြန်မာပြည်ကနေဒုက္ခသည်အဖြစ်ပေါ့နော်ဒီဒုတိယနိုင်ငံမှာကြာရှိနေတဲ့ဒီမလေးရှားတို့ထိုင်းတို့အိန္ဒိယနိုင်ငံတွေမှာရှိနေတဲ့ကျွန်တော်တို့မြေကုမောင်သမားတွေကတငယ်ချင်းတွေပေါ့နော်သူတို့တွေကိုအဓိကကျွန်တော်တို့ခေါ်ချင်တဲ့အတွက်ကြောင့်သူတို့တွေကိုဒီတတိယနိုင်ငံကိုအရောက်စေချင်တဲ့အတွက်ကြောင့်ကျွန်တော်တို့စပြီးတော့လောက်ရတာဖြစ်ပါတယ်လို့ကျွန်တော်တို့အနေနဲ့တော့အကောင်လုံးကိုခေါ်စေလာစေချင်တဲ့အလာချင်တဲ့လူတွေအကောင်လုံးတော့ကူညီချင်တဲ့အဲဆေးရှိပါတယ်သို့တော့ကျွန်တော်တို့ဒီလောက်ရတဲ့ခါကျတော့ဒီ welcome course အောက်ကနေလောက်ရဟာကျတော့ကျွန်တော်မှာအကန့်အသတ်ကြီးအများရှိတယ်ပေါ့နော
်ဟုတ်ဆိုနောက်ပြီးတော့ဒီမှာတစ်ချက်ကအရေးကြီးတာကဒုက္ခသည်ဆိုတဲ့နေရာမှာလဲဒုက္ခသည်ဆိုတာကဒီ American လူဝင်မှုကြီးကြပ်ရေးဌာနကနေပြီးတော့မှဒီလူဟာဒုက္ခသည်ဖြစ်တယ်နောက်တစ်ခါဒီ American ဒုက္ခသည်လက်ခံရေးအစီအစဉ်ရှိပါတယ်ဒီ USRAB ဆိုတာသူတို့ကနေပြီးတော့ဒီလူဟာဒုက္ခသည်ဖြစ်ပါတယ်ဆိုတာကိုလက်ခံထားတဲ့လူမျိုးကိုမှဒီအမေရိကမှာ resettle လုပ်ဖို့ပေါ့နော်အခြေချဖို့ခေါ်လို့ရတယ်ဆိုတဲ့အချက်ကိုလည်းနည်းနည်းလေးအဲ့ဒါကိုရှင်းပြပေးပါရှင
့်ဟုတ်ကဲ့ပါအဲ့ဒီဟာလေးအရင်အရေးကြီးတယ်ပါဆိုတော့ကျွန်တော်တို့တော်တော်များလူတွေကမေးကြရပေါ့နော်မြန်မာပြည်ကလူတွေကလည်းမေးကြရပေါ့နော်ကျွန်တော်တို့ခေါ်ချင်တယ်ဟုတ်ဒုက္ခသည်ဆိုတဲ့အထက်မှာတော့မှဥပမာဆိုလို့ရှိရင်ဒီမလေးရှားတွေမှာကြံနေတဲ့ဒုက္ခသည်တွေပေါ့နော်သူတို့တွေထဲမှာဒုက္ခသည်အစင်းစင်းရှိတယ် register လုပ်ပြီးတဲ့လူလားဒါမှမဟုတ်ကတ်ရပြီးတဲ့လူလား RSD ရတဲ့လူလားလာဝကတင်နေတပ်ပြီးတဲ့လူလားဘာအဆအဆရှိတယ်အဆင်းနေအများကြီးရှိတယ်အဲ့ဒါကိုကျွန်တော်တို့ကတသက်ကွယ်တီးချင်တဲ့ခါကျတော့သူတို့မေးတယ်သူတို့မေးတယ်ဘယ်လူမျိုးလူကိုကျွန်တော်ခေါ်လို့ရမလဲဆိုတော့မေးတယ်ဒါပေမဲ့သူတို့ကိုယ်တိုင်ကခုနပြောတယ်သူတို့ကိုယ်တိုင်ကမဖြေတတ်ဘူးအဲ့ဒီဟာကိုသူတို့ကိုယ်တိုင်မဖြေအခုချိန်တည်းကျွန်တော်တို့အဲ့ဒီအဖြေကိုမရသေးဘူးပေါ့နော်ဘလိုမျိုးလူခေါ်လို့ရမယ်ဆိုတာသူတို့ကဒါပေမဲ့ကျွန်တော်တီးထားတလို့ဆိုလို့ရှိရင်တော့ကဲရပြန်လူအစင်တင်းလာဖို့ဒီဘက်ကလာဖို့အဆောင်နေရဲ့သူတွေလို့တော့ပြောရတယ်ပေါ့နော်တိတ်ချတာတော့ကျွန်တော်တို့ဒုက္ခသည်စည်ရင်မဝင်တဲ့လူတော့ဒါခေါ်လို့ရမှာမဟုတ်ပါဘူးလို့
နောက်ကွန်ပျူတာလင်းတို့ဒီဒုက္ခသည်ခေါ်ဖို့လုပ်တဲ့ခါမှာခုနဆောဆောရှင်းပြခဲ့တယ်လို့မျိုးဒီမြန်မာနိုင်ငံကမဟုတ်တဲ့ဒုက္ခသည်ကိုအရင်စခေါ်ရမယ်ဆိုတာမျိုးတော့သိခဲ့လာဒါမှမဟုတ်လို့ရှင်ဘယ်ဒုက္ခသည်ပဲဖြစ်ဖြစ်ခေါ်တာကိုကဘယ်သူပဲဖြစ်ဖြစ်အမေရိကန်မှာရောက်လာအောင်ဆိုပြီးတော့လုပ်တာလား
ဒီဟာကိုမြန်မာပြည်သားတွေခေါ်ချင်တယ်ဆိုပေမဲ့လို့ဒီ welcome corps နဲ့တွားမယ်ဆိုလို့ရှိရင်ဒီမြန်မာပြည်သားတွေကိုအရင်ဆုံးခေါ်လို့မရဘူးဆိုတာကျွန်တော်အစကတည်းကကျွန်တော်သိထားတယ်ပေါ့နော်သူမှာဒီ phase 1 phase 2ဆိုတာရှိတယ်ပထမအတော့နဲ့ဒုတိယအတော့ဆိုတာရှိတယ်ပထမအတော့ကိုကျွန်တော်တို့ခေါ်တဲ့အခါကျတော့ကျွန်တော်တို့မှာရွေးချယ်ပိုင်ခွင့်မရှိဘူးအစိုးရနဲ့ခြားပေးတဲ့သူပဲကျွန်တော်တို့ခေါ်လို့ရတယ်ပေါ့နော်အခါကျတော့ကျွန်တော်ဗင်နီဇွဲလာနိုင်ငံကနေလာတဲ့သူတွေကိုကျွန်တော်တို့လက်ခံရတယ်ပေါ့နော်
ဆိုတော့အဲ့လိုမျိုးဒီ welcome course season နဲ့ခေါ်ဖို့စလုပ်တဲ့အချိန်ကနေပြီးတကယ်ပေါ့နော်ဒုက္ခတွေရောက်လာတဲ့အချိန်ထိကဘယ်လောက်ကြာပါလဲဘယ်လောက်အခက်အခဲတွေတွေ့ရတယ်လို့ပြောလို့ရတဲ့ရှင
်အာနေတော့ကြာတယ်ဗျာကျွန်တော်တို့ဒီစလုပ်တဲ့အချိန်ကကျတော့2023 February March လောက်ကနေပြီးတော့ကျွန်တော်တို့စလုပ်တယ်ပေါ့နော် register စလုပ်တယ်ပြီးတော့ကကျွန်တော်တို့ခေါ်တဲ့ဟာကကျတော့ကျွန်တော် November October 18ရက်လောက်မထင်းနဲ့ကျွန်တော်တို့သူတို့ရောက်လာတယ်အဲ့တော့ကြာတယ်ပေါ့နော်ဒီကြာတယ်မှာတော်တော်ကြာသွားတယ
်ဆိုတော့အခုနောက်ဆုံးမေးချင်တာကအခုကွန်ပျူတာလင်းတို့လိုပဲပေါ့နော်ဒီဒုက္ခတွေတွေကို sponsor လုပ်ပြီးတော့ America မှာဒီအခြေချနိုင်အောင်လို့ခေါ်ချင်တဲ့သူတွေကိုမဖြစ်မနေသိတဲ့အချက်တရားဘာတွေလို့အကြံပေးလို့ရပါရှင
်ဒီအရာကimpossible မဟုတ်ဘူးပေါ့နော်မလုံနိုင်တဲ့အရာတော့မဟုတ်ဘူးလုံရတယ်လူတိုင်းလို့ရတယ်လို့တော့မပြောလို့ဘူးဘာလို့ဆိုတော့ဒီအရာကနည်းနည်းတော့အရင်ကြီးမခတ်ပေမဲ့လို့နည်းနည်းတော့အလုံရှုပ်တယ်ပေါ့နော်အချိန်တွေပေးရတယ်ကျွန်တော်တို့တွေကကျတော့ကျွန်တော်တို့ရှစ်ယောက်အဖွဲ့ရှစ်ယောက်ကကျတော့ကျွန်တော်ကလွဲလို့ကြံတဲ့လူတွေတော်တော်များများကဒီဒုက္ခတဲ့ကေဆေအဖွဲ့တွေ resettlement agency တွေမှာ manager လောက်ခဲ့လူတွေတချို့ program director လောက်တဲ့လူတွေအဲ့လိုမျိုးပေါ့နော်အခုညအများကြီးနှစ်အကြာကြီးဒါလောက်သွားတဲ့လူတွေဆိုတော့ခါကျတော့ဒါအတွေ့အကြုံအများကြီးရှိတယ်ပေါ့နော်ဒါတွေနဲ့ပတ်သက်ပြီးတော့ပြီးလို့ရှိရင်ကျွန်တော်ကလည်း officially ဟိုလိုမျိုးအလိုမျိုးရောင်းနေမှာဒါမလောက်တာကျွန်တော်ရဲ့ဒါလောက်ဆောင်တဲ့အရာတွေအကောင်ဆုံးကဒီအခုဆိုလို့ရှိရင် HM ကြီးလောက်တယ်ဆိုတာလေဒါသူများကိုကူညီတဲ့အရာပဲဆိုတော့ခါကျတော့ဒါကျွန်တော်တို့တွေကကျွန်တော်ဒီအလုံးနဲ့ကျွန်တော်တို့ခါကျတော့ဒါမဆိုင်ဘူးပေါ့နော်အဲ့ခါကျတော့ကျွန်တော်တို့တွေအတွက်တိတ်ပြီးတော့အကကေမရှိဘူးလို့တော့ပြောလို့ရတယ်။အနေနဲ့ကြာသွားရဲဆိုတာလေသူတို့ကိုယ်တိုင်ကဘယ်လိုလုပ်အောင်မသိတဲ့ခါကျတော့ဒါပေမဲ့ကျွန်တော်ထင်တယ်ကျွန်တော်လုပ်ပြီးသွားပြီးတခုကျွန်တော်ဒီအောင်မြင်ပြီးသွားပြီးဆိုလို့ရှိရင်နောက်လာမယ့်လူတွေတွားလေးပုံမှန်လမ်းကြောင်းတွေပုံမှန်မြန်လာမယ်လို့ကျွန်တော်ယုံကြည်တယ
်။မဖြစ်မနေရောဒီလူတွေတည်တည်နေဆိုပြီးတော့ဘာကိုပြောလို့ရမလဲ။တည်ထားတဲ့အချက်ဆိုရင်ရောဘာကိုအကြံပေးချင်မလဲ။
တည်ထားတဲ့အရာပေါ်တော့ခုနကပြောသလိုနံပါတ်1ကျွန်တော်တို့လူ9ယောက်အနည်းဆုံး9ယောက်စုစည်းဖို့လိုတယ်ပြီးလို့ရှိရင်ဒီကျွန်တော်တို့စုစည်းရဲ့အဲ့ဒီ9ယောက်ကလေဒါရာဇဝတ်မှုကင်းတဲ့လူတွေဖြစ်ရမယ်ပြီးလို့ရှိရင်လူဒုက္ခသည်တယောက်ခေါ်မယ်ဆိုလို့ရှိရင်အနည်းဆုံးပတ်စံဒေါ်လာ3,000တော့စုထားဖို့လိုတယ်ပေါ့နော်ဒါကလေအစိုးရစီကပြန်မရပါဘူးလို့ကျွန်တော်တို့ပေးလိုက်တဲ့ပတ်စံအစိုးရစီအစိုးရဘယ်တော့မှပြန်မပေးပါဘူးလို့ဒါကျွန်တော်တို့ကျွန်တော် excite ဖြစ်ပါတယ်လို့ပြီးလို့ရှင်ဒီ process ကလေးနည်းနည်းခုနကပြောသလိုသူတို့ကိုယ်တိုင်ကတိတ်မသိတဲ့ခါကျတော့စိတ်ရှိဖို့လိုပါတယ်လို့စိတ်ရှိပြီးတော့နည်းနည်းစိတ်ရှိပြီးတော့လုပ်ပေးဖို့လိုတယ်ဆိုတော့ဟာပေါ့နော်အတိုင်းမဲ့ကျွန်တော်လုပ်မယ်ဆိုလို့ရှင်လည်းမြန်မြန်လုပ်စေချင်တယ်ဘာလို့ဆိုတော့ဒီအရာကဒီအစိုးရတစ်ခုတက်လာတဲ့အချိန်မှာအစိုးရသူတို့ရဲ့လက်ထက်မှာပဲလောက်တာဖြစ်တဲ့အတွက်ကြောင့်အခုအားလည်းဒီ Joe Biden ကလုပ်တဲ့ program တစ်ခုဖြစ်တဲ့အတွက်ကြောင့်သူတို့ဒီသမရအပြောင်းလဲရှိတဲ့အချိန်မှာကြာလို့ရှင်ဒီဟာပြောက်ွယ်သွားနိုင်တယ်ဗောနော်အဲကြောင့်ကျွန်တော်တို့ comment solution လေးအများများလုံးစိတ်ချင်တယ်လို့ကျွန်တော်တိုက်တွန်းချင်ပါတယ်ဟု
တ် Texas ပြည်နယ် Houston မြို့ကကိုပီတာလင်းဖြစ်ပါတယ်ရှင် Phase 2ဒုတိယအဆင့်နဲ့နောက်ထပ်ဒုက္ခသည်တွေကိုခွန်ခွင့်ရှိပြီဆိုတာနဲ့မြန်မာနိုင်ငံကဒုက္ခသည်တွေ American ပြည်တော်စုမှအခြေချနိုင်အောင်လို့သူတို့အဖွဲ့အနေနဲ့ဆက်ပြီးစ조사သွားမယ်လို့ပြောပါတယ်ရှင်ကျွန်မအစုမြတ်ပါမှာ
American ပြည်ထောင်စုမှာ American နိုင်ငံသားတွေစုပြီးတော့မှဒုက္ခသည်ခေါ်ယူနိုင်တဲ့အစီအစဉ်ကြောင်းမဆုမျက်မွန်ကလူမှုရှုခင်းအစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။ကဘာကျော် Korea K-pop အမျိုးသမီးဂီတအဖွဲ့ Blackpink အဖွဲ့ဝင်တွေကို Britain ဘရင် Charles ကဗြိတိသျှ Empire ရဲ့ဂုံနူးဆောင်အဖွဲ့ဝင် MBE ဘွဲ့ကိုချီးမြှင့်လိုက်ပါတယ်။အခွန်ဆောင်မှုပြက်ကွက်တယ်ဆိုပြီးတော့စပိန်နိုင်ငံမှာအမှုရင်ဆိုင်နေရတဲ့ရှက်ကီယာရဲ့အမှုတမှုရှင်းလိုက်နိုင်ပါပြီဒီလိုမျိုးအမှုပညာလောကကထင်ပေါ်ကျော်ကြားသူတွေရဲ့သတင်းတွေကိုစူးစီးပြီးတော့မယေးသန္ဓါကျော်ကတက်တက်ရောင်သတင်းလွှာအစီအစဉ်မှာတင်ဆက်ပေးထားပါတယ်
တော်ကြောကိုရီးယား K-pop အမျိုးသမီးဂီတအဖွဲ့ Blackpink အဖွဲ့ဝင်တွေကိုဗြိတိန်ဘီရင် Charles က British Empire ရဲ့ဂုံတူးဆောင်အဖွဲ့ဝင် MBE ဘွဲ့ကိုတောင်ကိုရီးယားသမ္မတရွန်ဆွတ်ရောပါတက်ရောက်တဲ့အခမ်းအနားမှာချီးမြှင့်လိုက်ပါတယ် Buckingham နန်းတော်ကိုရောက်လာခဲ့တဲ့ Jennie Ji, Su Lee Sen နဲ့ Rosie တို့ကစုတစိတ်လက်ခံယူချိန်မှာ Charles ဘီရင်နဲ့ရင်မောစကားပြောခဲ့တာပါပြင်းကြီးကသူတို့နှစ်တည်းတလောက်ကြာလာတော့မှစကားပြောနေနိုင်ကြတာဆိုလိုတာကအခုထိတဲ့နေကြတယ်ဆိုတာကိုအံ့ဩတယ်လို့ပြောသွားပါတယ်။ဒီနေ့ကျရင်တော့မင်းတို့ဖြောပြေပွဲကိုကြည့်အောင်မယ်လို့လည်းပြင်းကြီးကဆိုပါတယ်။ ပထမရက်နိုဝင်ဘာလ22ရက်နေ့ညမှာတော့ဗြိတိန်နဲ့ကိုရီးယားနှစ်နိုင်ငံကုန်သွယ်ရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုမြင့်တင်ဖို့ရည်ရွယ်ပြီးတော့ဗြိတိန်ဘုရင်ချားစ်နဲ့မိဖုရားကမလာတို့ကညစာဆော်ဝဲတက်ခင်းဧကန်ပြီးတော့တောင်ကိုရီးယားသမ္မတယွန်းဆော့ယွန်းနဲ့ဇနီးဖြစ်သူသမ္မတဂရော့ကင်ကွန်ဟီရိုနဲ့အတူ Blackwing မှာတက်ရောက်ပါတယ်။ရွှေပွဲလာတွေအနေနဲ့အမျိုးသားတွေကအဖြူရောင်လဲစီအမျိုးသမီးတွေကအဖြူရောင်တရက်ဖူတက်ဆင်လာရတာဖြစ်ပြီးတော့ Blackwing အဖွဲ့လည်းဖိတ်ကြားခံရသူ190ကျော်ထဲမှာပါဝင်တာပါ။ဘီယင်ကြီးကဗြိတိန်ကနေပြီးတော့ကြိုးစားပါတယ်လို့ကိုရီးယားလိုပြောသွားပါတယ်။ Charles Wing ကဩဝါဒချွေတဲ့ခါမှာ Blackwing နဲ့ပတ်သက်ပြီးတော့လည်းတေချာထည့်ပြောသွားတာပါ။
I applaud Jenny, Jisoo, Lisa and Rose, better known collectively as Blackpink.
ဘဝရင်ထင်းသိမ်းရေးမှာဆင်ဆက်မပြတ်ရေရှည်တည်တဲ့ရင်းနဲ့ပတ်သက်ပြီးတော့ကမ္ဘာပြည်သက်ကိုအသိပညာပေးတဲ့အတွက်ကြောင့်မလို့ Jenny, Jisoo, Lisa နဲ့ Rose တို့ရဲ့ Blackpink အဖွဲ့ကိုချီးကျူးပါတယ်။ဒီကမ္ဘာလုံးကသဘောကျတဲ့ Superstar တွေဖြစ်နေချိန်မှာဒီလိုအထူးအရေးကြီးကိစ္စရပ်တွေကိုဦးစားပေးလှုပ်ဆောင်တာတွေ့ရလို့လေးစားမိပါတယ်လို့ Charles Bing ကပြောသွားပါတယ်။ကိုရီးယားရဲ့နိုင်ငံရေးနဲ့စီးပွားရေးဖွံ့ဖြိုးမှုကိုရီးယားယဉ်ကျေးမှုကမ္ဘာမှာမြင့်တင်နိုင်တာတွေအတွက်လည်းလူချီးကျူးသွားခဲ့ပါတယ်။ကမ္ဘာမှာနာမည်အကြီးဆုံးတေးတပုတ်ဖြစ်တဲ့အဆိုတော်ဆိုင်ရဲ့ Gangnam Style တခြင်းကိုရည်ညွှန်းပြီးတော့လည်းအရင်နှစ်တွေဆိုးမျိုးတော်ကိုသွားခဲ့တော့က Gangnam Style တွေရလာခဲ့တာမသိခဲ့ဘူးလို့ဘီယင်ကြီးကအရှုံးဖောက်ပြီးတော့ပြောသွားခဲ့ပါတယ်ရှင်။ကမ္ဘာကျော်ကိုလံဘီယာဆိုတော့ရှက်ကီဟာခွန်ရှောင်မှုနဲ့တရားစွဲခံရတာကိုအမှုပြေလည်အောင်ရှင်းလိုက်နိုင်ပါတယ်။စပိန်နိုင်ငံမှာ2012ခုနှစ်နဲ့2014ခုနှစ်ကြားဝင်ငွေကွန်ဒေါ်လာ 15.8 တန်းပေးဆောင်ဖို့ပြက်ကွက်တယ်ဆိုပြီးတော့ဘာစီလိုနာမြို့တော်မှာတရားရင်ဆိုင်ရမှာဖြစ်ပါတယ်။အခုတော့သူကပေးဆောင်ရမယ်ဆိုတဲ့ငွေစုစုပေါင်းရဲ့တဝက်ကျော်ဒေါ်လာ 8.3 တန်းတန်ကြီးဆောင်ပြီးတော့သဘောတူညီမှုရယူလိုက်ပါတယ်။သူက3နှစ်ထောင်တန်းမကြားခံမဲနဲ့ပေးဆောင်ရမယ်။နောက်ထပ်တန်ကြီးဒေါ်လာ5သိန်းဒီပါလဲပေးလိုက်ရပါတယ်။အရင်ကတော့သူကဒီအခွန်ရှောင်မှုဆိုတာကမတရားဆွဆွဲမှုဖြစ်တယ်။အမှုပြေလည်သွားတဲ့အထိမရရအောင်ပြန်ပြီးတော့ခြေပမယ်လို့ပြောထားတာပါ။အခုသူ့မှာနောက်ထပ်ဒီအခွန်ရှောင်မှုတစ်ခုတော့ရှင်းဖို့ကြံပါသေးတယ်။သူမရှင်းနိုင်ရင်ထောင်နဲ့ရှင်းတဲ့အထိပြည်တန်ချဖို့အတွက်အစိုးရရှင်းနေတွေပြင်ဆင်နေပါတယ်။ရှက်ကီယာအခုအမှုရှင်းနေရတဲ့နှစ်ကာလအပိုင်းခြားမှာတစ်နှစ်စီတိုင်းမှာနှစ်ဝက်ကျော်စီစပိန်နိုင်ငံမှာနေထိုင်ခဲ့ပါတယ်။ဒါကြောင့်မလို့စပိန်နိုင်ငံမှာအမြဲနေထိုင်သူဖြစ်နေတတ်မှတ်လို့ရတယ်လို့ရှင်းနေတွေကပြောတာပါ။ပြီးတော့2012ခုနှစ်မေလကဘာစီလိုနာမှာသူဝယ်ခဲ့တဲ့အိမ်ကလည်းပြမနေထိုင်တဲ့မိသားစုအိမ်ဖြစ်နေတတ်မှတ်နိုင်တယ်လို့ပြောပါရယ်။အစိုးရရှက်ကီယာဟာဘာစီလိုနာကလပ်အသင်းမှာကစားတဲ့ဥရောပနာမည်ကျော်ဘောလုံးသမားဂျရက်ပီကင်းနဲ့လက်ထပ်ပေါင်းသင်းခဲ့ပြီးတော့ကလေးနှစ်ယောက်ရပြီးမှအိမ်တောင်ကွဲသွားခဲ့တာပါ။သူကလက်တလောမှာဆိုရင်နိုဝင်ဘာလ16ရက်နေ့ကပဲစပိန်နိုင်ငံဆက်ဗေးမြို့မှာကျင်းပတဲ့လက်တင်ဂရမ်မီဂီတာဆုချီးမြှင့်ပွဲမှာဆုနှစ်ခုဆုခူးထားပါရယ်ရှင်။
ကမ္ဘာတလွားကအမှုပညာလောကကထူးထူးခြားခြားသတင်းတူတူထွားထွားလေးတွေကိုစူးစီးတင်ဆက်ပေးခဲ့တဲ့မယေးသန္တာကျော်ရဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့သောရရှင်နေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင်။
အစ္စရေးနဲ့ဟားမက်စ်၄ရက်ကြာအပြစ်ခတ်ရက်စဲရေးအစီအစဉ်ဒီကနေ့နောက်ဆုံးနေ့ရောက်လာချိန်မှာပဲအစ္စရေးကပါလက်စတိုင်းအကျဉ်းသားတွေထတ်လွှတ်ပေးပြီးအပြန်အလှန်အနေနဲ့ဟားမက်စ်တွေဘက်ကတရားခံတွေထတ်လွှတ်ပေးဖို့မျှော်လင့်နေကြတယ်လို့အပြစ်ခတ်ရက်စဲရေးတပ်တန်းထတ်တိုးဖို့ကိုလည်းဖိအားပေးနေကြပါတယ်။အပြစ်ခတ်ရက်စဲရေးတပ်တန်းထိုးဖို့အတွက်ဟားမက်စ်တွေကအရေးအယံပြထားတယ်လို့အစ္စရေးဝန်ကြီးချုပ်ဘက်ဂျမင်နက်တန်ယာဟုကလည်းအပြစ်ခတ်ရက်စဲရေးတပ်တန်းထိုးမဲ့အစီအစဉ်ကိုကြိုဆိုကြောင်းနဲ့တနေ့ကိုတရားခံ၁၀ရောက်တိုးပြီးပြန်လွှတ်ဖို့ကိုလည်းတောင်းဆိုထားပါတယ်။အစ္စရေးနဲ့ဟားမက်စ်စစ်ပွဲ6ပတ်ကြာပြီးတဲ့နောက်ကနအူးသဘောတူညီချက်တွေအရဟားမက်စ်အဖွဲ့ကစုစုပေါင်းတရားခံအယောက်50ကိုလွှတ်ပေးခဲ့တယ်လို့အစ္စရေးဘက်ကလည်းပါလက်စတိုင်းအကျဉ်းသား150ကိုလွှတ်ပေးခဲ့ပြီးတိုက်ပွဲတွေခေတ္တရပ်ခဲ့ပါတယ်လာမယ့်ဆောင်းရာသီမှာရုရှားကတိုက်ခိုက်မဲ့အရေးစိုးရိမ်နေတဲ့ယူကရိန်းရဲ့ဓာတ်အားပေးစနစ်ဟာနှင်းမုန်တိုင်းဒဏ်တင့်ခဲ့တာကြောင့်မြို့ရွာပေါင်း2000ကျော်လျှက်စစ်ပြီးပြတ်တောက်မှုနဲ့ကြုံနေရပါတယ်။ယူကရိန်းအလယ်ပိုင်းနဲ့တောင်ပိုင်းမှာမုန်တိုင်းဒဏ်အဆိုးဆုံးခံခဲ့ရပြီးဒေသ16ခုကမြို့တွေမှာမီးပြတ်နေတယ်လို့ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။ယူကရိန်းသမ္မတဗလော့ဒီမီယာဇယ်လန်စကီကတော့တနင်္ဂနွေနေ့ညစဉ်မိန့်ခွန်းထဲမှာဓာတ်အားပေးစနစ်ပြန်ကောင်းအောင်ကြိုးပမ်းနေသူတွေကိုကျေးဇူးတင်စကားပြောကြားခဲ့တာပါ။ခက်ခဲတဲ့အခြေအနေမျိုးမှာရုရှားကျူးကျော်မှုကိုရင်ဆိုင်နေရတဲ့ တပ်ဖွဲ့ဝင်တွေကိုအထူးကျေးဇူးတင်ရမယ်လို့လည်းထည့်သွင်းပြောဆိုခဲ့ပါတယ်
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းညုတ်ကိုမက်ခင်လီကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှူးကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Knollius Tinor နဲ့ Joel Gill တို့ဖြစ်ပါတယ်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါသေးရှင်။
This program has come to you from the Voice of America.